Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်ဇူလိုင်လ18ရက်နေ့ဗုဒ္ဓဦးနေမနက်ခင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ 9:00 နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ Republican Party ညီလာခံဒုတိယနေ့မှာလူဝင်မှုကြီးကြပ်ရေးမူဝါဒကိုအဓိကပြောဆိုနေချိန်မှာပဲ Trump ပေါ်မှာထပ်မံလှုပ်ရှားမှုဖြစ်နိုင်တယ်ဆိုပြီးတော့ Federal လုံခြုံရေးတာဝန်ရှိသူတွေကသတိပေးပါရတယ်။အမေရိကန်နိုင်ငံကြီးကပြင်းထန်လွန်လာပြီးတော့တနင်္ဂနွေလုံးညီညွတ်ကြဖို့ဒီဘာဒပြည်နယ်မှာလုပ်တဲ့မဲဆွဲစည်းရုံးပွဲမှာသမ္မတဘိုင်ဒန်ကတိုက်တွန်းပါတယ်။တရုတ်၊အီရန်၊မြောက်ကိုရီးယားနဲ့ရုရှားအနေနဲ့ကိုရင်ဆိုင်ပြင်ဆင်ဖို့စစ်မဟာဗျူဟာတွေပြန်လည်သုံးသပ်မယ်ဆိုပြီးတော့ဗြိတိန်နိုင်ငံကပြောပါတယ်
။ American Republican Party ရဲ့ဒုတိယသမ္မတလောင်းအထက်လွှတ်တော်မှ JD Vance ရဲ့နိုင်ငံရေးအတွေ့အကြုံနဲ့သူ့အပေါ်မဲဆန္ဒရှင်တွေရဲ့သဘောထားကိုသတင်းတွေအပြီးမှအရင်ဆုံးနှာစင်ဆိုင်ရမှာဖြစ်ပြီးမြန်မာသတင်းတွေဘက်မှာတော့တနင်္သာရီတိုင်းလောင်းလုံးကတိုက်ပွဲအခြေအနေကိုတင်ပြပါမယ်။နောက်ပိုင်းထုတ်လွှင့်မယ့်အဖက်ဆင်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီယာနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုနှာစင်ရပါမယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင
်။ Republican Party ညီလာခံရဲ့ဒုတိယနေ့မှာလူဝင်မှုကြီးကြပ်ရေးမူဝါဒကိုအဓိကထားပြောဆိုမှုပြင်ဆင်နေကြတဲ့အချိန်မှာပဲထရန့်ပေါ်မှာထပ်ပြီးလှုပ်ကြံမှုဖြစ်လာနိုင်တယ်လို့ဖက်ဒရယ်လုံခြုံရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။လူမှုကြီးကြရေးအတပရာဟောင်းထရန့်ရဲ့အဓိကနိုင်ငံရေးမူဝါဒဖြစ်တယ်လို့2015တပရာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာ Republican Party အတွင်းအခြေခံအားစုရရှိစေခဲ့တဲ့ကိစ္စလည်းဖြစ်ပါတယ်။တပရာဟောင်းထရန့်ရဲ့အသက်အပေါ်ချိန်ချောက်မှုကတော့အီရန်ကလာတာဖြစ်ပြီးမကြာမီကဖြစ်ခဲ့တဲ့လှုပ်ကြံမှုနဲ့အဆက်အဆက်မရှိတဲ့အကြောင်းအမေရိကန်တာဝန်ရှိသူတို့က AP သတင်းဌာနကိုပြောကြားပါတယ်။မကြမီလောက်ကြမှုကြောင့်လဲတုံ့ပြန်အကြမ်းဖက်မှုတွေဖြစ်ပေါ်နိုင်ကြောင်းဖက်ဒရယ်လုံခြုံရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ထရန့်ဆိုကတာဝန်ရှိသူတွေအပေါ်အီရန်ရဲ့ချိန်ချောက်မှုကိုအရင်အစိုးရလက်ထက်ကတည်းကနှစ်ပေါင်းများစွာစောင့်ကြည့်ခဲ့တယ်လို့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူအန်ဒရီးဝတ်ဆန်ကပြောပါတယ်။အီရန်အစ္စလာမ်ဒေါ်လာရဲ့အဆောင်တက်ကောင်းဆောင်ကာဆမ်ဆိုလမန်နီကိုလောက်ကြမ်းဖို့2020မှာအဲ့ဒီတုန်းကတပ်ပရထရမ်ကအမိန့်ပေးခဲ့တာကိုအီရန်ကလက်စားချေလိုတာကြောင့်ချင်းချောက်တာဖြစ်တယ်လို့မစ္စဝါဆန်ကဆိုပါတယ်တပ်ပရဂျိုးဘိုင်ဒန်ကအမေရိကန်နိုင်ငံနီဗာဒါပြည်နယ်မှာအင်ကာနေနေ့လည်းကမဲဆွဲစည်းရုံးရမှာတနိုင်ငံလုံးညီညွတ်ကြဖို့ထပ်မံဆော်သွားခဲ့ပါတယ်အမေရိကန်နိုင်ငံရေးကပြင်းထန်လွန်းလာတယ်လို့လည်းတပ်ပရဘိုင်ဒန်ကဆိုပါတယ်အသားရောင်မျိုးမျိုးရှိသူများတိုးတက်ရေးနိုင်ငံလုံးဆက်ရအဖွဲ့လို့အဓိပ္ပာယ်ရနိုင်တဲ့ NACP အဖွဲ့အစည်းအဝေးမှာတပ်ရဘိုင်ဒန်ကအခုလိုပြောခဲ့တာပါသူအစိုးရကလူမဲတွေကိုထောက်ခံခဲ့တာကိုလည်းမိမောင်းထုတ်ပြောတော့ခဲ့ပါတယ်အမေရိကန်ဒီမိုကရေစီမှာသဘောမတူတာရှောင်လို့မရနိုင်ပါဘူးဒါပေမဲ့နိုင်ငံရေးဟာအစ်စ်မြေပြင်ဓမ္မဖို့လူသက်ပွင့်ဘယ်တော့မှမဖြစ်ရပါဘူးလို့တနင်္ဂနွေကအင်ဂျီရောကနေတပ်ရဘိုင်ဒန်ကပြောခဲ့ပါသေးတယ်တပ်ရဟောင်းထရမ့်အပေါ်မှာအောင်မြင်တဲ့လောက်ကျံမှုတည့်ရဖြစ်ပွားခဲ့ပြီးတဲ့နောက်တပ်ရဘိုင်ဒန်မဲဆွဲစည်းဝေးထွက်တာဒါဟာပထမဦးဆုံးအချိန်နဲ့ဖြစ်ပါတယ်အကြိမ်နဲ့ရှင်ပြန်ရမယ်လို့ယူဆထားကြတဲ့နီဗာဒါပြည်နယ်လူထုသဘောထားစစ်တမ်းတွေမှာတော့ထရမ့်ကဘိုင်ဒန်ကိုလူထုထောက်ခံမှု4.8ရာခိုင်နှုန်းကွာခြားချက်နဲ့ဥဆောင်နေပါတယ်။ဗိုလ်ဒူးနေမှာတော့လက်တင်အမေရိကနယ်အမေရိကန်တွေရဲ့အခွင့်အရေးနဲ့မူဝါဒစောစီယုံရေးအဖွဲ့ Unidos US မှာသမ္မတဘိုင်ဒန်မိန့်ခွန်းပြောဦးမှာပါ။အနောက်ယောပအတ္တလန္တိတ်လမ်းကြောင်းကနေလာတဲ့ရုရှားဘော်ချင်းချောင်းမှုတွေကိုဖျက်ရှားပေးဖို့အခိုင်အမာလှုပ်ရက်တွေရှိလာမှသာယူကရိန်းပဋိပက္ခကတည်ငြိမ်ဖို့အစဉ်သစ်ဖြစ်လာလိမ့်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကအင်ကာနီကပြောကြားလိုက်ပါတယ်။ဇူလိုင်လအတွက်လုံခြုံရေးကောင်စီဥက္ကဋ္ဌတာဝန်ကိုရုရှားကယူပြီးတဲ့နောက်တရားမျှတဒီမိုကရေစီကျပြီးရေရှည်တည်တတ်မဲ့ကမ္ဘာတည်ငြိမ်ရေးကိုရှေ့ရှုဖို့နိုင်ငံစုံပူးပေါင်းဆောင်ရွက်ရေးအခြေတည်ဆွေးနွေးပွဲကိုနယူးယောက်မြို့လုံခြုံရေးကောင်စီမှကျင်းပခဲ့ရမှာအခုလိုပြောခဲ့တာပါ။ကမ္ဘာစစ်ဖြစ်လာခဲ့ရင်ဒုက္ခရောက်မှာကဥရောပမဟာမိတ်တွေသာဖြစ်ပြီးအမေရိကန်မဟုတ်ဘူးလို့အမေရိကန်ကယုံကြည်နေတာအလွတ်အလွန်အနိုင်များလာတဲ့ထိအောင်မှုသာဖြစ်တယ်လို့မစ္စတာလာရော့ဖ်ကဆိုပါတယ်နိုင်ငံဆောင်ပူပေါင်းဆောင်ရွက်ရေးအကြောင်းမကြားရပဲအမေရိကန်အကြောင်းအကျယ်ကြီးအော်ငိုပြနေတာကြားရလို့အခမ်းအမရောက်နေသလားထင်မိတဲ့အကြောင်းအမေရိကန်သံအမတ်ကြီးတောမတ်ဂရင်းဖီးကတော့ပြောပါတယ်ကမ္ဘာဒီငယ်ရေးအကြောင်းအမြင်ကိုရုရှားသံအမတ်ကြီးကပြောနေချိန်မှာပဲယူကရိန်းကအရက်သားတွေကိုရုရှားကစစ်တကြဘုံကျက်နေတယ်လို့လည်း UK သံအမတ်ကြီးဘာဘရာဝုဒ်ဝတ်ကထောက်ပြသွားပါတယ
်ဒီဝေမြန်မာပိုင်းရဲ့ Menekin season ego, Nasalina, Tolwin, Binide, Ludumisu Yota Langani, Pay Ujishu Namarishi, Ludumisu Yota Lango, Udel Set 70B, Asia Beam Churu, Channel Diade, Tamam Hole, Taikon 6, Churu Channel, Diana Sato Lugani, Pay Ujishu Namari, Dadi, View Namai, Facebook Name, Uju Savanari Ganile, Daya Tolwin, Binidarishi.
Bodumne by the Renego, View Yotama Sele, Jenny, anybody? တရုတ်အီရန်မြောက်ကိုရီးယားနဲ့ရုရှားအနေအကိုရင်ဆိုင်ပြစ်စစ်ဖို့စစ်မဟာဗျူဟာတွေကိုပြန်လည်သုံးသပ်မယ်လို့ပြည်ထောင်ငံကအင်္ဂါနေ့ကပြောလိုက်ပါတယ်။ဘိုအာနီရဲ့ကြီးပြီးအပြောင်းလဲများတဲ့ကမ္ဘာမှာနေထိုင်နေကြတဲ့အတိုင်းအမျိုးသားကာကွယ်ရေးကိုချစ်ကြရမှာရှင်းလင်းပြတ်သားတဲ့အမြင်စစ်နဲ့ရှုမြင်မယ်လို့ပြည်ထောင်ငံဝင်ချုပ်တဲ့ကီယာစတမ်မတ်ကထုတ်ပြန်ကြမှာဆိုပါတယ်။မ ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုနားဆင်ကြရအောင်ဒီတို့မြင်မယ်လို့လဲစတမတ်ကအင်္ဂါနေ့မှာထပ်မံကတိပြုလိုက်ပါတယ်ပြည်ထိုင်စစ်မဟာဗျူဟာပြန်တဲ့သုံးသပ်ရေးအဖွဲ့ကိုနေတို့အတွင်းမှုချုပ်ဟောင်းဂျော့ဂျ်ရောဘတ်ဆန်ကဦးဆောင်မှာဖြစ်ပြီးယခင်အမေရိကန်သမ္မတဂျန်ပေဖီယိုနာဟဲလ်နဲ့ယူကေလက်နက်ကိုက်တပ်ပြစစ်ဆေးညွှန်ကြားရေးမှူးဟောင်းဘိုဂျိုဂျီရစ်ချတ် Isn't a second week away, be a dear girl way out, Jujo Lame, you sabi, Lishin Yama, Pipari. July in a second and in a such out is ye Lichi Yama, Jordan Ye Tare, Dime Hope, dear Tosigo, Jima Pidelu, Taiwan, Muda Gaway, Winitanaga, Piobari. Mila Matabra, Lichin, the Del Ladeca, dear got Taiwan go big soda, see ye Lichi Mutia, look about it, Ediga Sabi, Taiwan Nima, see ye lay yendry, ye dead demori in a canjis. Demori, Bobby Miala be, Lo Shala, everybody. Nasalina, you do my day of silly and chosen Lo Shala, Trigger Elo, Taiwaka way when you talk about July La, Sati and Niga, Piobari. Natal Nasaligun, dear Ted Lo Shamuma, Daha, ye to Miazon, a chibari. Dinne Legi Amaro, a yellow mohobe, Taika, Lana in that mean wing with Jordan Bimatabe, Legion Machedello, the choke, thong that Duriga, Sujabari. Nijongan and Koluan Sakanuma, Yadari, Kolo Yego, Menega, Leaching about it. Didn't Leaching Yamato, don't you know, rocket, take a carriage into a Leachina, Bowen Lama Pibare. American and New Jersey Pinna, a Tedlotto, my Bob Menendez are New Jersey Longashin, though of Siga, Mui, Shuin, Singa Gadzi, let you get a job. A Bishijong, Inganiga, Sompiali Party. New York Bill, Federal Tiauma, Jury, a Puga, Kulu, Sopia Keraba. Bob Menendez are A tattoo dolling and just the same com the okra le pibari. Do I do my sweet go yazwe jonya, assist him, Makaya, do ye, anago, don't you cargo get be, do Ludwe Chandala on Lobby get a little yellow, soya shiny riga, so swag it over. Do lose our jet with Emma, Egypt, how night I when she do in a twist on get on it. America say a goody, Egypt, don't cheap be, booby a goody yaggy on there, do what goody get a little sobody. Dua dia yang ulai awak sih makan gebet lutut kompli okra logo lupa dah pih dulu dulu jama piobar. Dua ini federal sosial bureau FBI ingat syafu tuisi de dollar tapi ingat dah mesti sijau ni ga tu seni bay pih dulu Mr. Menendez kado piobar. Sijau ni nanti gue dah le tuisi ke arah wah. Tu seni Nadine Menendez kule amu suasu kebim eh yang dah kesa kuasa kambi nalar terjebu tu maya amu guro nausu pihal kebar.
Utamashin, Kuro American Tamara, Yuka, Wesanya, Drin Samarigo, Tim Jabame. American Piazzo, Wisconsin Pine, Milwaukee, Muma, Chimpani De Nangalosaya, Republican Party, Nila Gamma, the Chinga, Donet Trango, Pintan, Wiban Kebude, Ohio Pine, Teluto, my Jerry Bensco, Dutia, Tamara Lampshit, Donet Tranga, Richel, like Daga, Tujamu, dear Pippi, Lame, knowing by Yuka, Wema, Throna Uda, and I Yaga Yen, Matin Matarin, Nanga Ye Pissin, Mila Yale Melo, Indiana Pine, Manid, Nanga Ye Lila, do Doctor Tiswika, Shumi.
ကိုညာဝင်းအောင်ဆက်သွယ်မိမြန်ထားပါတယ်ရှင်ဒေါက်တာဒစ်စင်မင်္ဂလာပါခင်ဗျာအခုဆိုလို့ရှိရင်ဒီမီလဝေါကီမြို့မှာပေါ့လေဒီနိုင်ငံလုံးဆိုင်ရာရီပပ်ဘလစ်ကန်ပါတီရဲ့ညီလာခံတင်ပနေတာရှိပါတယ်ခင်ဗျာအဲ့တော့ဒီညီလာခံအနေပြီးတော့ရီပပ်ဘလစ်ကန်သမ္မတလောင်းအဖြစ်နဲ့ဒေါ်နယ်ထရမ့်နဲ့ဟာဒူးသမ္မတလောင်းအဖြစ်ဂျေဒီဗန်စ်ကိုရွေးချယ်လိုက်ပါပြီ အဲ့တော့ဒီ RNC ပါတီညီလာခံမှာပြောဆိုနေတာတွေကိုကြည့်ချင်အဖြစ်ဒီလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဒေါ်နယ်ထရမ့်နဲ့ JD Vance အတွဲရဲ့အလားအလာဘယ်လိုမြင်ရပါလဲခင်ဗျ
။ဟုတ်ကဲ့လွန်ခဲ့တဲ့48နှစ်အတွင်းမှာဒေါ်နယ်ထရမ့်စကားပြောနေတဲ့လုံခြံခံရမှုသတင်းကစပြီးတော့အခုချိန်ထိအမေရိကန်နိုင်ငံတကာအနေနဲ့နိုင်ငံကသတင်းကြည့်လိုက်လို့ရှိရင်ဒေါ်နယ်ထရမ့်အကြောင်းကထိတ်ဆုံးကဖြစ်ပါတယ်။ဒါကြောင့်တနည်းအားဖြင့်တကယ်ကိုဟို hot ဖြစ်တဲ့ဟိုသတင်းကြီးဖြစ်ပါတယ်။ဒါကြောင့်ဒေါ်နယ်ထရမ့်ဘက်ကပဲသူပဲနိုင်လိမ့်မယ်သူပဲနိုင်မှာပဲဆိုတဲ့အယူအဆတွေကလည်းများနေတဲ့ကာလဖြစ်ပါတယ်။အဲဒါကြောင့်ဂျိုးဘိုင်ဒန်တဲ့အသာစီးရနေတဲ့အနေထားတရက်ကူတော့ရောက်နေတယ်ဆိုတာညင်းလို့မရနိုင်ပါဘူးခင်ဗျဟုတ်ကဲ့ခင်ဗ
ျဆိုတော့ဒီ Republican ဒုသမရလောင်းအဖြစ်ဟလာဒီ JD Vance ကိုရွေးလိုက်တယ်ဆိုတော့ဟလာသူစီမှာဘယ်လိုမျိုးထူးခြားချက်တွေရှိတယ်လို့ဆရာသုံးသပ်မိပါလဲ
အဲ JD Vance ရဲ့ကိုကြီးအကြောင်းမပြောခင်ပေါ့နော်သူ့ကို Donald Trump ကရွေးတယ်သူတောင်မှရွေးမယ်ဆိုတော့သတင်းမတိုင်ခင်မိနစ်20ကမှသူ့ကိုရွေးမယ်လို့သိတယ်ဒါထူးခြားမှုတစ်ခုနောက်တစ်ခါအသက်ငယ်တယ်ပေါ့တခုကနောက်တစ်ခါသူဟာအရင်နှစ်တည်းကဒေါ်နယ်ထရမ့်ကိုအမေရိကရဲ့ဟစ်တလာလို့တောင်မှဝေဖန်ခဲ့တဲ့လူကဒီကနေ့တော့ဒေါ်နယ်ထရမ့်ကဒုတိယသမ္မတလောင်းဖြစ်ရွေးခံရတဲ့အနေအထားအပြောင်းလဲကတော့တော်တော်ကြီးကိုဟိုမြန်ဆန်ကြီးမားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
အဲ့တော့ပြီးခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဟလာဟိုသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အစည်းမှာဝင်ကြီးအပြောင်းလဲတွေမကြာခဏဆိုသလိုဖြစ်တာကျွန်တော်တွေ့ရတယ်။အဲဒါပေမဲ့ Donald Trump လက်အောက်မှာဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Mike Pence ကြတော့ဒီ Linux တာကာလကို तू က Donald Trump ကိုအတိုက်ခံအရင်ကြီးပြန်လုပ်နေတာမျိုးလဲတိတ်ထင်းထင်းရှားမတွေ့ရဘူးပေါ့နော်။ဆိုတော့အကယ်၍ပေါ့ဒီ2024ရွေးကောက်ပွဲမှာသာ Republican တွေဘက်ကအနိုင်ရသွားမယ်ဆိုရင်ဟလာ JD Vance ကဒုသမရဟောင်းဟို Mike Pence လိုမျိုး၄နှစ်သက်တိုက်ခံနိုင်မဲ့အနေအထားရောရှိပါမလားခင
်ဗျ။ဟုတ်ကဲ့ Donald Trump တပူချင်းရဲ့လုပ်ပုံကင်ပုံတွေဟာအမတန်မှမတည်ငြိမ်ဘူးအပြောင်းလဲမြန်ဆန်တယ်ခဏခဏလူတွေလည်းဟိုပြောင်းတဲ့လူဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဒုတိယသမ္မတကိုပြောင်းတဲ့အဆင့်ထိတော့သူလုံးမယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျ။အဲ့တော့တောက်လျှောက်ထိပါသွားနိုင်တယ်ဟို JD Vance ကလည်းဝေဖန်ခဲ့ပေမလို့အခုကတော့ Donald Trump နဲ့ policy ဘိုင်းကယာနှုံးပြီးတူနေတဲ့အချိန်ကြီးသူကလည်းပြောင်းသွားပြန်ပြီအပြောင်းမြန်တယ် Donald Trump လည်းမြန်တယ် JD Vance ကလည်းမြန်တယ်ဆိုတော့နောက်ထူးခြားနိုင်တာကတော့နိုင်ငံတကာကိစ္စဖြစ်ပါတယ်အဲ့ဒီအရေးမှာအခုအစ်စ်ရွေးလိုက်တဲ့ JD Vance ဟာနိုင်ငံတကာအတွေ့အကြုံလုံးဝမရှိတဲ့ဒုတိယသမ္မတလောက်ဖြစ်ပါတယ်နိုင်ငံသမ္မတဖြစ်လာမဲ့ Donald Trump ကလည်းအရင်၄နှစ်လက်ထက်မှာနိုင်ငံတကာကိစ္စတွေကအတော်ကိုအပြောင်းလဲမြန်ပြီးတော့လူတွေမထင်တာတွေကျွန်တော်တို့ဖြစ်လာခဲ့တယ်။ဒါပေမဲ့လို့ထူးခြားမှုတစ်ခုတော့ကျွန်တော်သတိပြုမိပါတယ်။ Donald Trump မနေ့ကမော်ရိုကီမှာအမေရိကန်တိုင်းပြည်ကြီးစီလုံးကြလို့သူပြောလာတယ်။သူအစဉ်ဆက်လှုပ်ခဲ့ပြောခဲ့တာတွေကသူမှသူသူ့ပါတီမှသူဒီမိုကရက်တီကြံတဲ့လူတွေအလိုမရှိပေါ့ဆိုတော့ဟာအခုတော့သူပြောင်းလာတယ်နောက်တစ်ခါပါတီကွန်ဗင်းရှင်းရဲ့ hit order ကတော့ fight ဆိုတာတိုက်နိုင်အောင်တိုက်ဆိုတော့စစ်သွေးကြွားတဲ့စကားလေးပါလာတဲ့အတွက်သူဘာလုပ်မလဲဆိုတာတက်တက်နေတောင်မှသူပြောလို့မရသေးဘူးအပြောင်းလဲတွေများမဲ့လူဒုတိယသမ္မတလည်းအပြောင်းလဲများမဲ့လူဒေါ်နယ်ထရမ့်ကလည်းအပြောင်းလဲမြန်တဲ့လူဖြစ်တဲ့အတွက်ကျွန်တော်တို့အကဲမရခြင်းကိုဖြတ်တန်းကြပါလိမ့်မယ်ခင်ဗျဟုတ်ကဲ့
American Republican Party ရဲ့ဒုသမရလောင်းဘသူဖြစ်မလဲဆိုတာကိုလက်နက်ချီခမန့်ခဲ့ကြပြီးနောက်မှာတော့ Republican သမရကိုစလဲလောင်းဒေါ်နယ်ထရမ့်ကသူနဲ့တွဲဖက်ရှင်ပြိုင်မဲ့သူအဖြစ် JD Vance ကိုရွေးပါတယ်1952ခုနှစ် Richard Nixon လက်ထက်ကတည်းကဆိုရင် Vance ဟာအသက်ငယ်ဆုံး Republican ဒုတိယသမရလောင်းဖြစ်ပါတယ်ဒီလိုရွေးချယ်မှုဟာနိုင်ငံရေးလူသစ်တူဖြစ်တဲ့ Vance ရဲ့နိုင်ငံရေးအတွေ့အကြုံတွေနဲ့အခြေအနေတွေကိုစမ်းသပ်မယ်အနေအထားဖြစ်တဲ့အကြောင်း Tina Trent သတင်းပေးပို့ထားပါတယ်ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်
Ladies and gentlemen, I am proud to
Milwaukee မြို့မှာကျင်းပနေတဲ့ Republican နိုင်ငံလုံးဆိုင်ရာညီလာခံကျင်းပတဲ့ပထမနေ့မှာပဲ Republican Party သမ္မတလောင်း Donald Trump ကအသက်39နှစ်အရွယ် Ohio ပြည်နယ်ကအထက်လွှတ်တော်အမတ် Senator အသစ် JD Vance ကိုသူ့ရဲ့ဒုသမ္မတလောင်းရှင်ပြိုင်ဘက်အဖြစ်ရွေးချယ်လိုက်ပါတယ် True Social Media မှာတင်တဲ့စာမှာတော့ Vance ဟာဒုသမ္မတရာထူးအတွက်အသင့်တော်ဆုံးလူဆိုပြီး Trump ကရေးပါတယ် Vance ရဲ့နိုင်ငံရေးအမှတ်အသားဟာသူကြီးပြင်းခဲ့တဲ့ Respect Data လို့ခေါ်တဲ့တမ်မီထုတ်လို့ရ American အလဲပိုင်းကဖြစ်ပြီးသူ့ရဲ့လူအများကြိုက်နိုင်ငံရေးအမြင်က Trump လိုပဲလူမျိုးအလုပ်သမားတွေကိုဆွဲဆောင်နေတာပါ
Of the options that former President Trump had available to him, Senator Vance was the one who is probably the most
close. Senator Trump နေတဲ့သူရွေးစရာရှိတဲ့အထက်က Senator Vance က Senator Trump ရဲ့ mega style နဲ့အတွေ့အကြုံနဲ့အနည်းဆက်ဆုံးသင့်တော်တဲ့သူဖြစ်ပါတယ်
။ဒုသမရာလောင်းရွေးချယ်မှုအများစုဟာထောက်ခံပြီးသားမဲဆန္ဒရှင်တွေကိုထပ်ပြီးဆွဲဆောင်ဖို့ထက်မထောက်ခံသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်ဖို့လှုပ်တာများပြီးတော့အခုရွေးချယ်မှုကတော့အရင်လိုမဟုတ်ဘူးလို့ဒုသမရတွေကိုလေ့လာတဲ့သမိုင်းပညာရှင် Joel Goldstein ကပြောပါတယ
် And so I think that what President Trump is hoping is that he will help energize
သမရထရန်နေမျောလင်ထားတာကမဲလာပေးဖို့မရှိတဲ့တချို့မဲဆန္ဒရှင်တွေကိုသူကကူညီလုံဆောင်နိုင်မယ်လို့ကျွန်တော်ထင်ပါတယ် Senator Vance ကသူ့လိုမျိုးနောက်ခံရှိတဲ့သူတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့လည်းထရန်ကမျောလင်ပါတယ်
Vance ဟာ2016ခုနှစ်ကသူ့အကြောင်းရေးထားတဲ့စာအုပ် Hillbilly Elegy စာအုပ်နဲ့နာမည်ကြီးလာတာဖြစ်ပြီးအဲ့ဒီထဲမှာသူငယ်ငယ်ကစင်စင်ရဲရဲကြီးပြင်းလာရပုံနဲ့သူ့မွေးရဇာတိဖြစ်တဲ့ Ohio ပြည်နယ် Middle Town မြို့ကလေးရဲ့စက်မှုလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းကျဆင်းခဲ့ရပုံကိုဖော်ပြထားပါတယ် Vance မိဘနှစ်ပါးဟာသူငယ်ငယ်ကတည်းကကွဲသွားခဲ့တာဖြစ်ပြီးတော့သူ့မိခင်ဟာဆေးဆွဲနေတာကြောင့်သူဟာအဖိုးအဖွားနဲ့ကြီးပြင်းခဲ့ရတာပါအထက်တန်းကျောင်းပြီးတာနဲ့ Marine တပ်ထဲကိုဝင်ခဲ့ပြီးအိုဟိုပြည်နယ်တက္ကသိုလ်နဲ့ရေးတက္ကသိုလ်ဥပဒေကြောင်းကအောင်မြင်ခဲ့တာပါဆန်ဖရန်စစ္စကိုမြို့ကစွန်ဦးတီထွင်သူပီတာတီအက်စီမှာယင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်ရှာဖွေရာမှာကူညီသူ Venture Capitalist အဖြစ်လုပ်ကင်ခဲ့ပြီးသူ့အလို့ရှင်ကသူ့အထက်လွှတ်တော်ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးလှုပ်ရှားမှုကော်မတီ Super PAC မှာ American Dollar 10တန်းလှူဒန်းခဲ့ပါတယ် Trump ကိုအရင်တုန်းကဝေဖန်ခဲ့သူဖြစ်ပြီးသမရာဟောင်းထရန့်ကိုယူမုန်းစရာဖြစ်တယ်လို့သုံးနှုန်းပြီးအမေရိကန်ဟစ်တလာလို့လည်းသတ်မှတ်ခေါ်ဆိုခဲ့သူပါဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းထရန့်ကိုအခိုင်အမာထောက်ခံသူဖြစ်လာခဲ့ပြီးထရန့်ရဲ့ဒုသမရာလောင်းရွေးစရာတွေထဲမှာအတွေ့အကြုံအနည်းဆုံးသူဖြစ်ပါတယ
် I think that the attention that will be paid to the issue of presidential succession both because of the age of the competing presidential candidates and because of the
သမ္မတခုဖြစ်သွားရင်ဒုသမ္မတတက်လာမယ်ကိစ္စကိုအာရုံစိုက်မယ်လို့ကျွန်တော်ထင်ပါတယ်အကြောင်းကတော့သမ္မတလောင်းနေရဲ့အသက်ကြောင့်ရောလက်တော်သမ္မတထရန့်အသက်ကိုလုံးကျန်မှုစူးစမ်းတာတွေကြောင့်ရောတချို့မဲဆန္ဒရှင်တွေရဲ့စိတ်ထဲမှာစင်နေတာဗန့်စ်နေနဲ့တနေ့မှသမ္မတဖြစ်ဖို့စဉ်းစားဖြစ်ပါမလားဆိုတာစဉ်းစားမှာပါစင်နေတာဗန့်စ်ကအစ်မင်းအစိုးရရရှိနေရမှာအတွေ့အကြုံနည်းပါသေးတယ
်တဖြည်းဖြည်းပိုပြီးကွဲပြားလာနေတဲ့နိုင်ငံရေးပတ်ဝန်းကျင်မှာထရန့်ကနိုင်ငံတော်ဝန်ညီညွတ်ဖို့တောင်းဆိုထားပေမဲ့လည်းသူရဲ့လက်တွဲဘက်ရှင်ပြိုင်သူအနေနဲ့ဒီအကွဲပြဲကိုဆေးဆက်ပေးနိုင်မလားထပ်ပြီးကွဲစေမလားဆိုတာကတော့စောင့်ကြည့်ရမှာပါထရန့်ရဲ့အသက်ကိုလှုပ်ကြံမှုအပြီးနိုင်ပိုင်းအတွင်းမှာပဲဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးပြောဆိုမှုတွေကြောင့်လို့ဗန့်စ်ကအပြစ်တင်ခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်သတ္တပတ်ကုန်ပိုင်းကသမ္မတလောင်းဒေါ်နယ်ထရန့်လှုပ်ကြံပြစ်ခတ်ခံရပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံရေးအနာဂတ်နဲ့ပတ်သက်ပြီးပြောဆိုမှုတွေညှိနှိုင်းသက်သွားပါတယ်ဒါပေမဲ့ထရန့်ကတော့လှုပ်เสียရှိရာတွေကိုဆက်လုံနေတာပါတင်းနယ်လာနေမှာ Republican နိုင်ငံလုံးဆိုင်ရာညီလာခံကိုတက်ရောက်ခဲ့ပြီးသူနဲ့တွဲမဲ့ဒုတိယသမ္မတလောင်းကိုလည်းရွေးချယ်ခဲ့ပါတယ် VOA သတင်းထောက် Anita Powell သမ္မတအင်ဂျီရောကနေသတင်းပေးပို့ထားပါတယ်ကိုစုံမှုချော်ကပြောပြပေးပါမယ်ရှင်
သမရလောင်းမဲဆွယ်ပွဲနှစ်ခုရဲ့ကြွားချက်တွေကတော့ပြီးခဲ့တဲ့တနင်္လာနေ့ကမဲအော့ကင်းမှာပြုလုပ်ခဲ့တဲ့ Republican နိုင်ငံလုံးဆိုင်ရာညီလာခံမှာပုံမူတည်တာထင်ရှားခဲ့ပါတယ်ဒီပွဲမှာအညိုအတေတွေအမုန်းတရားတွေစိတ်အားတက်ကြွမှုတွေနဲ့ Donald Trump ကိုသမရလောင်းအဖြစ်တင်မြှောက်ခဲ့ကြပါတယ
် Greatest President that's ever lived and that's Donald J. Trump
အကြီးမြတ်ဆုံးသမရတဦးရှိပါတယ်ဒါဟာဂျေဒေါ်နယ်ထရမ့်ပါပဲလို့သူ့ရဲ့သားဖြစ်သူအရစ်ထရမ့်ကလည်းညီလာခံမှာကြွေးကြော်ခဲ့ပါတယ်ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကတော့အင်ပြူတော်မှာအေးအေးချမ်းချမ်းပါပဲ လွန်ခဲ့တဲ့ရက်သက်တစ်ပတ်ကုန်ပိုင်းကသမ္မတလောက်ဒေါ်နယ်ထရန့်လှုပ်ကြံပြစ်ခတ်ခံရပြီးနောက်နိုင်ငံရေးအရာထိုးနဲ့ပြောဆိုမှုတွေရှော့ချကြဖို့သမ္မတဘိုင်ဒန်ကတနိုင်ငံလုံးကိုမြစ်တာရပ်ခံခဲ့ပါတယ်။သူ့အနေနဲ့ဒေါ်နယ်ထရန့်နဲ့အတော်လေးသဘောထားကွဲလွန်မှုရှိပါတယ်လို့သမ္မတဘိုင်ဒန်က NBC သတင်းဌာနနဲ့တွေ့ဆုံစဉ်သတင်းတောက်လက်စတာဟိုကိုပြောဆိုခဲ့ပါတယ်။ထရန့်ရဲ့ဒေါသတကြီးပြောဆိုတာတွေမကျေနပ်ချက်တွေစတဲ့ပြောဆုံပုံတွေကိုသူသဘောမတူဘူးလို့ဆိုပါတယ်။အခုလိုလှုပ်ကြံပြစ်ခတ်ခံရတဲ့အတွက်သမရရေးကောက်ပွဲလမ်းကြောင်းပြောင်းသွားနိုင်တယ်လို့တွေးထင်ပါသလားလို့လဲမေးခဲ့ပါတယ
်။ I don't know and you don't know either.
ကျွန်တော်လည်းမသိနိုင်ပါဘူးခင်ဗျားလည်းသိနိုင်မှာမဟုတ်ပါဘူးလို့သမရဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သမရလောင်းစကားစစ်ထိုးပွဲမှာသမရဘိုင်ဒန်ကောင်းမွန်စွာမပြောနိုင်ခဲ့တဲ့အတွက်သမရရွေးကောက်ပွဲကနေထွက်ပေးတဲ့သလားဆိုတဲ့တနိုင်ငံလုံးအခြေအတင်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းပေးလိုက်သလိုတော့ဖြစ်သွားပါတယ်။တတိယနီလန်းလို့အဓိပ္ပာယ်ရတဲ့ Thought Wave ပညာရှင်အဖွဲ့ကဒုတိယဥက္ကဋ္ဌ Jim Kessler ကအခုလိုပြောပါတယ်
။ Respect that Joe Biden has weathered the storm and this
ကျွန်တော်မျှော်လင့်တာကသမရဘိုင်ဒန်အတွက်အခက်အခဲတစ်ခုဒါမှမဟုတ်သူ့အနေနဲ့ထွက်ပေးမလားဆိုတာတွေကနောက်မှကြံခဲ့ပါပြီ။ဒါပေမဲ့သူ့အနေနဲ့စွမ်းဆောင်မှုကောင်းဖို့တော့လိုပါတယ်။
ဒီကမှုပြီးတဲ့နောက်တနင်္လာနေ့ကဒေါ်နယ်ထရန့်ဟာပထမဆုံးအကြိမ်လူအများရှိမှပြန်ပေါ်လာခဲ့ပါတယ်။သူ့ကိုထောက်ခံသူလူအုပ်ကတိုက်လို့အဟစ်တွေးကြော်ခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကလည်းဒေါ်နယ်ထရန့်ကိုဝေဖန်ခဲ့ပါတယ်
။ Look, I'm not the guy that said I want to be a dictator on day 1. I'm not the guy.
ကျွန်တော်အနေနဲ့တနစ်ကြရင်အာဏာရှင်ဖြစ်ချင်တယ်ဆိုတာမျိုးစိုးစိုးဝါးဝါးမပြောဆိုခဲ့ပါဘူး။ရွေးကောက်ပွဲရလဒ်ကိုလက်မခံတာမျိုးဒီရွေးကောက်ပွဲရလဒ်ကိုလက်ခံမှာမဟုတ်ဘူးလို့ပြောတာမျိုးအဲ့လိုအယုတ်ဆိုးအကြီးတန်းတာမျိုးတွေကျွန်တော်ပြောခဲ့ပါဦ
းထရန့်ပြစ်ခတ်ခံရပြီးနောက်ညှဉ်းညွတ်ကြဖို့နှစ်ယောက်စလုံးကပြောဆိုခဲ့ပါတယ်ဒါပေမဲ့ပြောတဲ့စကားလုံးတွေရဲ့အတိတ်ပဲကတော့ထင်သလိုမဟုတ်ပါဘူးလို့လေ့လာသူတွေကပြောပါတယ်ဗန်ဒယ်ဘစ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဂျွန်ကီယာကအခုလိုပြောပါတယ
် They're both calling for unity but I think there are differences
သူတို့နှစ်ဦးလုံးကတော့ညီညွတ်ရေးလို့ပြောနေကြတာပါပဲ။ဒါပေမဲ့သူတို့မှာအခြေခံကျတဲ့အယူဆကွဲလွဲမှုတွေရှိပါလေ။အဲ့ဒီမှာပြဿနာတွေကထင်ရှားလာမယ်လို့ကျွန်တော်ထင်ပါတယ်။သူတို့ကညီညွတ်ရေးလို့ပြောနေပေမဲ့တကယ်တမ်းကတော့ဖုံးကွယ်ထားကြတာပါ
။ကဲအခုတော့ဘယ်လိုဖြစ်တယ်လဲဆိုရင်ဒီအဖိုးအိုနှစ်ယောက်ဟာအောင်ပွဲအတွက်အခွင့်အလမ်းနဲ့ပြိုင်ပွဲမှာခါသီးခက်ခဲစွာပင်ပန်းကြမ်းတမ်းစွာပြိုင်ပွဲခီးဆုံးကိုပြင်းနေကြပါတယ်။ဘာတွေဖြစ်မလဲဆိုတာကိုတော့ကျွန်တော်လည်းမသိနိုင်သလိုတင်တို့လည်းသိနိုင်မှာမဟုတ်ပါဘူ
းအခုတော့မြန်မာဆန်ရသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်ရှင်တနင်္သာရီတိုင်းလောင်းလုံးမြို့နယ်မှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီအဖွဲ့နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးဒေသခံအများအပြားထွက်ပြေးတိမ်းရှောင်နေကြပါတယ်စစ်ကောင်စီစစ်ကြောင်းမှာစစ်မှုထမ်းအတွက်ခေါ်ယူထားတဲ့လူငယ်တွေပါဝင်လာတာတွေ့ရတဲ့အကြောင်းဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြပေးပါမယ်ရှင
်လောင်လုံးမြို့နယ်တဲကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးဝင်ရောက်လာပြီးတဲ့နောက်ထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့တော်လန်ရေးရဲဘော်တအူးကပြောပါတယ်
ဘဒရော၄ရက်လောက်ရှိရအခုအခုဆိုလို့ရှိရင်ပထမသူတို့စစ်ကြောင်းဆတ်ထိုးတဲ့အချိန်စစ်ကြောင်းဆတ်ထက်လာတဲ့အဲမှာတိုက်ပွဲဖြစ်တာပဲသူတို့ပဲလည်းတော်တော်လေးကြီးနာတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းမှာကျတော့သူတို့ကတင်ရပြီးတင်ရဆက်ဆောက်သွားတယ်ဒီလိုအရင်မှတက်ပြီးတော့နေခိုးကြောင်းမှနေအဲ့လိုအဲ့လိုမျိုးဖြတ်ကျပြီးတော့နေရကအခုကတော့သူတို့ဒီလောင်းလုံးမြို့ရဲ့အပြင်ဘက်ကယူနေမှာသူတို့ဖြတ်ကျထားတယ်ပဲ
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့သလိုအင်အားတိုးချဲ့ထားတဲ့စစ်ကောင်စီစစ်ကြောင်းမှာစစ်မှုထမ်းနဲ့ခေါ်ယူထားတဲ့လူငယ်တွေလည်းပါဝင်လာတာတွေ့ရတယ်လို့ပြောပါတယ်
။လူကြောင်းတော့မပါဘူးကွာကျွန်တော်တို့ဘက်မှာမိုးကတော်တော်လေးရွာတဲ့ခါကျတော့ဒီလူကြောင်းတော့မပါဘူး။သူတို့စစ်မှုထမ်းနဲ့တင်းနှင်းရှင်းထားတဲ့ဒီအဲ့အရာတွေပါလာတယ်လူငယ်ပိုင်းလေးတွေပါလာတယ်။သူတို့တုံးတဲ့လက်နက်တွေကတော့ဒီရိုးရိုးပုံမှန်တုံးနေတဲ့အတိုင်းပဲတုံးတယ်။ဒါနဲ့သမထဥပဒေနဲ့သူတို့စုဆောင်လာတဲ့လူတွေအများဆုံးသုံးလာပါအဲ့လိုမျိုးတော့နေတယ
်ပြည်သူစစ်မှုထမ်းဥပဒေအရစုဆောင်ထားတဲ့လူငယ်တွေကိုစစ်ကောင်စီကတိုက်ပွဲမှာတုံးခဲ့တယ်ဆိုတာနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုနိုင်သေးပါဘူးစစ်မှုထမ်းဥပဒေနဲ့စုဆောင်ထားတဲ့လူငယ်တွေကိုလက်ရှိတိုက်ပွဲတွေမှာတုံးနေတယ်ဆိုတာနဲ့ပတ်သက်လို့လှုပ်လှက်တဲ့သတင်းမီဒီယာတွေဖော်ပြချက်အပေါ်သတင်းသူသတင်းမာတွေဆိုပြီးတော့စစ်ကောင်စီမီဒီယာကနေတုံ့ပြန်တာတော့တွေ့ရပါတယ်လောင်လုံးမြို့နယ်မှာအခုဇူလိုင်လတဲ့စစ်ရေးလှုပ်ရှားမှုများလာတယ်လို့တော်လိုင်းရင်တပ်ဖွဲ့တွေကပြောပါတယ်
သူတို့တောင်းဆန်းရတဲ့အခါမှာသူတို့တရားဝင်တွေကထက်သွားတဲ့အခါမှာဒီလူတွေရူဖန်းရနေရှိတယ်ဗျဖန်းရနေရှိတယ်ပြီးလို့ရှိရင်သူတို့တော့တယ်လမ်းပိုင်းစစ်ဆေးတွေလုပ်ပြီးတော့ဒီဟောစစ်ကြီးတွေကောင်းနေလို့သူတို့လာရတာဆိုပြီးတော့ပြောတယ်ပြောပြီးတော့ဒီဒီလူတွေမှာဖုံးလေးယူသွားတယ်ပြီးဈေးဆိုင်ရဲ့အိမ်မှာတဲ့ရောင်းလေးပြီးကောက်သွားတယ်ပြီးရင်လမ်းမှာသွားလင်းလာနေတဲ့ပြည်သူတွေလည်းသူတို့ဖန်လာတယ်ပေါ့နော်ဖန်လာတာတော့တော့ရှောက်ဖန်လာတော့မဟုတ်ဘူးသူတို့အချိန်တိုင်းတော့တစ်ခုတည်းသူဖန်ပြီးတော့ပြန်လျှောက်ပေးတယ်ဒီသက်ဆိုင်ရာကျတော့သူကတော်တော်များများကထပ်ပြေးတဲ့အထက်မှာပါတယ်ပေါ့နော်သူတို့ကကြီးပိုင်းနဲ့ဒီဒီပါလီမှာမပြေးတဲ့လူတွေလည်းရှိတယ်ကအဲ့တော့သူတို့ကဒီလူမနေတဲ့အိမ်ကြီးကျတော့သူတို့ရိုက်ဖွဲ့ပြီးတော့အဲ့ဒီတစီလေးယူတယ်အဲ့လိုမျိုးလေးတော့လုပ်တယ်ဗျ
ရွာခန့်တွေထွက်ပြေးတိမ်းရှောင်နေတာနဲ့နေမြေလုံးကျုံရဲ့အခြေအနေကြောင့်ဒေသခံတွေကိုဆက်သွယ်နိုင်ဖို့ခက်ခဲနေပါတယ်စစ်ကောင်စီဖက်ကနေအိမ်တွေထဲပစ္စည်းဝင်ယူတာငွေကြေးကောက်ခံတာနဲ့ယာယီဖမ်းဆီးတာတွေလှုံ့ဆော်နေတယ်လို့ဒေတာခံတွေကိုကိုးကားပြီးတော့ဒေတာတွေမီဒီယာတွေမှာဖော်ပြထားပါတယ်။တဝဲခရိုင်ထဲကလောင်လုံးရေပြူတဝဲနဲ့တရက်ချောင်းမြို့နယ်မှာပြီးခဲ့တဲ့မေလတည်းနေရက်စွန့်ခွာထွက်ပြေးရတဲ့ဒေတာခံပေါင်းက3,200ဝန်းကျင်အနည်းဆုံးရှိခဲ့တယ်လို့အချက်အလက်စုဆောင်းထားတဲ့ FE5 သတင်းဌာနကထုတ်ပြန်ထားပါတယ်ဒေသခံအယောက်50ထက်မနည်းဖမ်းဆီးခံခဲ့ရပြီးအဲ့ဒီအခြေက35ဦးပြန်လုခဲ့ပေမဲ့3ဦးတည်ဆုံခဲ့တယ်လို့သိရပါတယ်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2024ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရနဲ့ကဘာတလွားခီးသွာအစီအစဉ်တို့ကိုနားဆင်ရပါမယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ပါရှင်။မြန်မာနိုင်ငံမှာလူအများကအထူးသဖြင့်မျိုးသားတွေကကွန်းရဝါကြတဲ့အလေအထားရှိကြလို့ကွန်းရစိုက်ပျိုးသူတွေကနှစ်စဉ်နှိပါအကျိုးအမြတ်ရရှိနေကြပါတယ်။ကွန်းရဝါတဲ့အတွက်စားသုံးသူတွေရဲ့ချမ်းမာရေးနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလည်းရှိကြပါတယ်။ဒီသတင်းပတ်မြေကြီးဩဇာစီစဉ်မှာကိုခင်မောင်စုမင်းကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေတစ်နှစ်ပြီးတစ်နှစ်အရှုံးပေါ်တာတွေများလာပြီးမဲ့ကွန်ရက်ဆိုင်ကြတဲ့တောင်သူတွေကတော့အကျိုးအမြတ်တွေနှစ်စဉ်ရရှိနေကြတယ်လို့ကွန်ဆိုက်တောင်သူတွေကပြောပါတယ်ဒါပေမဲ့လည်းစပားပေနှန်းအပါအဝင်အဓိကသီးနှံကြီးတွေနဲ့စိုက်ပျိုးတာရှင်လိုက်ရင်တော့ကွန်ဆိုက်ပျိုးရေးဟာအင်မတန်ကိုသိငယ်လွန်ပါတယ်ကွန်ရွယ်အပင်ဟာအပင်ပြော့နွယ်ပင်ဖြစ်တဲ့အတွက်အရေးမိုးထားတဲ့ခြံထဲမှာတိုင်ထောင်စိုက်ပျိုးရတာဖြစ်တဲ့အပြင်နေ့စဉ်နီးပါးလောက်ဂယုဆိုက်ရတဲ့အတွက်မြေရှိသလောက်များများဆဆစိုက်ပျိုးနိုင်ခြင်းမရှိကြပါဘူးဒါအပြင်အရေးအနည်းအကုန်ကြလဲမသေးတဲ့အတွက်တစ်ပိုင်းတစ်နိုင်လောက်ပဲစိုက်ပျိုးနိုင်ကြပါတယ်ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာကွန်းဝါသူတွေကများပြားနေတဲ့အတွက်ကွန်းဆိုင်တောင်သူတွေအတွက်ဈေးကွက်ကခိုင်မာမှုရှိကြပါတယ်မြန်မာနိုင်ငံဒေသတော်တော်များများမှာကွန်းရွက်စိုက်ပျိုးကြပြီမဲ့အဓိကပန်းတနော်ကျောင်းကုန်းအပါအဝင်အေယာဝတီတိုင်းမန္တလေးတိုင်းကကြောက်စဲတရူးနယ်တဝိုင်းနဲ့သခိုင်းတိုင်းဒေသတချို့နဲ့မကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ပိုင်းတို့မှာစီးပွားပြည့်စိုက်ပျိုးကြပါတယ်ဒါနဲ့ပတ်သက်ပြီးမကွေးတိုင်းပွင့်ပြူမြို့နယ်ကကွန်ဆိုက်တောင်သူတူကအခုလိုပြောပါတယ်
ကိုရကဒီမှာဖဲ့တာတော်တော်အဆင်ပြေတယ်ဈေးလည်းကောင်းတယ်ရောင်းလို့ဝယ်လို့လည်းအဆင်ပြေပါတယ်ကိုသားတော့ကိုကနှစ်ပတ်လည်ဟိုဈေးကောင်းတယ်ဈေးလည်းကောင်းတယ်ဖြစ်ဖို့ရတော့တော်တော်လူတနှစ်လောက်တော့မွေးရတယ်တနှစ်လောက်မွေးပြီးမှသူကစားရတာပေါ့ဒီကြားထဲမှာတော့နှင်းစင်နဲ့များဒီခြံထဲမှာကိုမွေးစလို့တော့မွေးရတာသူ့ရဲ့အခြေအနေကိုစောင့်ကြည့်ပြီးလို့ရှိရင်ရေလိုလားရေများမှကြောက်လဲကြောက်တယ်ရေနှဲမှလည်းကြောက်တယ်သူကအများနဲ့သူ့ပြင်နေရတယ်အဲ့လိုမြေကိုပြင်းပေးရတာမျိုးလုပ်ရတဲ့အတွက်တော်တော်လေးတော့လက်ဝင်တယ်အမတို့အကူတို့အမေတို့အဲ့မှာကွန်းဆိုင်ပြီးကျွန်တော်ကိုကြောင်းထားတာပဲဗျာအဲ့ရရတယ်ငွေနဲ့ဂျိုးမြက်ကတော့တော်တော်ကောင်းပါတယ်ကျွန်တော်တို့စီမှာတော့တော်တော်များများဆိုက်ကြတယ်အောင်မြင်ကြပါတယ်ဒီထဲမှာလေးကရောင်းအားဝယ်လိုအားများတယ်ကိုကမလိုဒီပါဒီကွက်မလိုဟုတ်တယ်ဒီပိုင်းမှာကကွန်းဈေးကမကျဘူ
းအလားတူကွန်းသီးပင်စိုက်ပျိုးသူတွေအနေနဲ့လဲကွန်းသီးကဈေးကောင်းတဲ့အတွက်တခြားသီးနှံတွေနဲ့စာရင်အကျိုးအမြတ်ရှိကြတယ်လို့ကွန်းပွဲရုံတွေကတစင်သိရပါတယ်ဒါပေမဲ့လည်းကွန်သီးပင်တွေဟာနှစ်ရှည်ပင်တွေဖြစ်တဲ့အတွက်နိုင်ငံအနှံ့စိုက်ပျိုးနိုင်ခြင်းတော့မရှိကြပါဘူး။အေယာဝတီတိုင်းတနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေကတောင်ကူနယ်ဟာကွန်သီးအကြီးအကျယ်ထွက်ပါတယ်။ဒ ဒါပြင် အဲ့ဒီလို ကွန်ရွက် စိုက်ပျိုးသူတွေနဲ့ ကွန်သီးပင် စိုက်ပျိုးသူတွေတင် အဆင်ပြေတာလားဆိုတော့ ကွန်ရရောင်းသူတွေအနေနဲ့လဲ ကွန်ရဘော်ကနေ အကျိုးအမြတ်ကြီးကြီးမားမားရရှိကြပါတယ် သို့တော်လည်းပဲ ကွန်ရဝါးတဲ့အတွက်ကြောင့် ကျန်းမာရေးထိခိုက်မှုတွေဟာ အရင်ခေတ်တွေနဲ့စာရင် လက်တလုံးအခြေအနေမှာပိုမိုဆိုးဝါးလာတယ်လို့ ကျန်းမာရေးအဖွဲ့အစည်းတွေကထောက်ပြကြပါတယ် အခုအခါအမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးကျန်းမာရေးအမေးအဖြေတွေကိုအင်တာနက်ကနေဖြေကြားပေးနေတဲ့ဒေါက်တာတင်းဆွေကလည်းမြန်မာနိုင်ငံမှာကွန်ဝါးတဲ့ဓလေ့နဲ့ကျန်းမာရေးအခြေအနေကိုအရင်နှုန်းကအခြေအနေနဲ့လက်တလုံးအခြေအနေကိုနှိုင်းယှဉ်ပြထားပါတယ်
ကျွန်တော်တို့ဆယ်ဝန်ဖြစ်တဲ့နှစ်တည်မှာကိုယ်နဲ့ဆက်ပြီးတော့ဖြစ်တဲ့အခုအများဆုံးပြောနေကြတဲ့ရှာတော့ပစောင်းလို့တဖုံလို့ကရုန်းကင်ဆာကျွန်တော်တို့ဆယ်ဝန်လုပ်တဲ့ခေတ်တုန်းကအခုခေတ်လောက်တော့မများတာတော့မှန်ပဲခင်ဗျသို့တော့အဲ့တော့မဆလာခေတ်ကျမကြီးသူ့တည်တနာနဲ့စာပေးခေါ်တဲ့လေလာဆန်းစစ်မှုတွေနဲ့နေခဲ့တော့ကိန်းငန်းကိုရှင်တဲ့အားနည်းချက်ရှိပါတယ်ခင်ဗျကိုယ်ပိ တယ်ဖတ်နေရတယ်ကင်ဆာကင်းကနန်းနေရဒီကနေ့မှာပို့ပြီးတော့တိတိတသာများလာတာကတော့အမှန်ပါပဲခင်ဗျာကိုရွတ်တက်ကတော့ဗမာနိုင်ငံမှာဟိုရှိကြရပါပဲကိုနဲ့ရစာကိုနဲ့စားဆိုတာကတိုင်ရင်စီရိုးရစီကျွန်တော်အစင်လာအိမ်သုံးစီဖြစ်သုံးကြတဲ့အတွက်ကိုရွတ်ကတော့ယောဂဖြစ်စရာအကြောင်းမရှိတော့ဘူးလို့ကျွန်တော်တို့ဆိုနိုင်ပါတယ်ကွန်ဒီကနံပါတ်တေပေါ့နော်စားသုံးသူများလာတော့ရောင်းချတဲ့ပုံကူတွေကလည်းပဲကွန်ဒီတွေကိုကြည့်လို့လည်းလှအောင်ရောင်းမလှအောင်ဟိုအထားခံအောင်ဆိုတဲ့ဓာတုသောမဟုတ်ပြုပြင်ပြင်ဆင်ဓမ္မကြီးနဲ့မတင်တဲ့တက်တေကြောင့်လည်းပဲကွန်သီးကနေပြီးတော့ယောဂတွေရစေနိုင်တာတစ်ချက်ဖြစ်ပါတယ်နောက်တစ်ခါဆေးပေါ့ဆေးဝကြီးလို့ပဲခေါ်တယ်ဒီဆေးမျိုးမျိုးကအများသောဖြင့်ဟိုအိန္ဒိယဘက်ကလာတာပေါ့အဲ့တော့ဒီဟာတွေကလည်းအထခံအောင်ပို့ဆောင်ရေးမှလွယ်ကူအောင်မြင်ရင်လည်းပဲဝေကျင်စားကြအောင်ဆိုတဲ့ပြုပြင်မှုတွေရှိလာမှလည်းအမှန်မှဖြစ်ပါတယ်ဒါကြောင့်သူ့ရဲ့ဆေးတက်အပြင်တခြားတက်တွေလည်းပါနိုင်တဲ့အတွေ့သူကြောင့်လည်းပဲယောဂတွေရစေနိုင်တယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကတော့ထုံးပေါ့။ဒီကွန်းတကယ်ကြိုက်တဲ့လူတွေကထုံးကောင်းမှသူကကိုယ့်ရဆိုင်ကိုစိုးစိမ်မြင်မြင်စားသုံးကြလေရှိပါတယ်။အဲ့တော့ထုံးဖြော်တဲ့နေရာမှာလည်းပဲပြုပြင်ပြောင်းလဲမှုတွေရှိပါလိမ့်မယ်။ဒီကြောင့်လည်းပဲကျမကြီးမှာမကောင်းဆိုးကျိုးတချို့ရကောင်ရနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဗမာပြည်မှာကွန်းရစားခြင်းအားလုံးကနိုင်ငံတကာကသူတည်တံလာတဲ့မှာမပါဘူးခင်ဗျာ။
ကွန်ဆာတဲ့ဒလီဟာဟိုးပဝေတနီကလေးကရှိခဲ့တဲ့အတွေ့ကျမ်းမာရေးကိုအထောက်အကူမပြုဘူးဆိုတာကိုအများကသိရှိပေမဲ့ဆင်ခြင်ကြတာတော့သိမရှိပါဘူးအဲ့ဒီလိုကွန်ဝါတဲ့သူတွေထဲမှာ30ရာခိုင်နှုန်းနီးပါးလောက်အထိခရွင်းကင်ဆာဖြစ်ပွားတာတွေ့ရတယ်လို့ပြီးခဲ့တဲ့နှစ်ကသက်ဆိုင်ရာကျမ်းမာရေးဌာနကထုတ်ပြန်ခဲ့ဘူးပါတယ်ကိုရကိုနှစ်ပေါင်းများစွာစားလာတဲ့ခင်မွန်းဖြစ်သူပဇောင်းကင်စာနဲ့မကြသေးခင်ကကွယ်လွန်သွားတဲ့အကြောင်းကြံရစ်သူအမျိုးသမီးတူကအခုလိုပြောပါတယ
်အတိတ်ကတော့ကိုရကြောင့်ပါကိုရကြောင့်ဖြစ်တယ်သူစားတာကတော့စားပါတယ်ဓမင်းစားခြင်းကလွဲလို့ရှိရင်ဒီနေ့ကစားပါတယ်ဆေးပါတယ်နှက်ဆေးတို့ဖန်တီးထားတဲ့ဆေးတွေနဲ့အများကြီးစားပါတယ်ကိုကပဲစားတာပါတကယ်တကယ်ကတော့အဲ့ဒီကွန်သီးမှကန့်နေစိန်လို့ကွန်သီးကပဲစဖြစ်တယ်လို့ဆရာဝန်တွေကအဲ့တော့တည်းပြောတယ်ညာဘက်ပတောင်ကနှခမ်းတောင်လေးမှာသူကဖြူဖြူအရစ်ကလေးဖြစ်နေတာကင်ဆာဆေးကပြန့်သွားတာသူကအဲ့လိုစဖြစ်တာကြွက်သားတွေအလုတ်လုတ်တာအားနေပြီးတော့ဒီပတောင်ကဆေးတွေကမားသွားတာလို့ဆရာမကြီးကပြောတယ
်ကွန်းွားတဲ့အတွက်နောက်ထပ်ဆိုးကျိုးတစ်ခုကတော့တဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်စေတာဖြစ်ပါတယ်လမ်းပေါ်မှာစားတောက်ဆိုင်တွေထဲမှာကွန်းစရွေးကိုအစင်ချင်းမဲစွာနဲ့ထွေးတာတွေကတော့ရှိနေစေဖြစ်ပါတယ်ဒါပေမဲ့လည်းမှန်လုံခီးတဲ့တင်ကားတွေပေါ်မှာတော့ကွန်ထွေးတာကိုရေတန့်ဘူးအခွန်တွေအသုံးပြုလာကြပါတယ်။ဒါအပြင်တချို့ကွန်ရဆိုင်တွေကပလတ်စတစ်ဘူးပလတ်စတစ်အိတ်တွေအစားသစ်ရွက်တွေနဲ့ကွန်ရကိုထုတ်ပေးတဲ့ဆိုင်တချို့လည်းရှိလာပြီလို့မကွေးမြို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးနေတဲ့ကိုအိုလာကပြောပါတယ်
ဘဝဉာဏ်ဉာဏ်မှုရှုတော့ကြည့်မယ်ဆိုလို့ရှိရင်တော့ဒီ900ထွေးထားတဲ့အိတ်တွေ900ထွေးထားတဲ့ဘူးတွေကိုတွေ့ရလေရှိတယ်။အဲ့လိုဉာဏ်ဉာဏ်မှုတွေရှိတယ်။ဒါပေမဲ့မြင်နေကြလို့ဖြစ်နေတော့လေဒါကြီးကဉာဏ်ဉာဏ်မှုမဟုတ်ဘူးလို့ဟိုပုံမှန်မြင်ဝင်လို့ပဲဖြစ်သွားကြတယ်ပေါ့နော်။ဟိုရေတံဘူးတွေကလွယ်လွယ်ရနေတော့ရေတံဘူးတွေထဲမှာပဲထွေးပြီးတော့လွယ်လွယ်လွတ်ပစ်လိုက်တယ်ရေတောက်လိုက်တယ်ထွေးလိုက်တယ်လွတ်ပစ်လိုက်တယ်ဆိုရဲဟာအဲ့လိုမျိုးလေပတ်နေရလေရှိတယ်ပေါ့လေ။ဆိုင်ကစီရင်ထွေးတာတော့ကားစီရင်ထွေးတာတော့မရှိတော့ဘူးဘာလို့လဲဆိုတော့ကားလည်းညစ်ပတ်တာဟုတ်ပေါ့နော်ဟိုကျွန်တော်တို့တီးတဲ့လောက်ကတော့မရှိတော့ဘူးအဲ့လိုပဲအဲအဲဆုံးတော့ကျွတ်ကျွတ်ရိထဲထွေးကြတာများတယ်ပေါ့လေအဲလမ်းလျှောက်သွားတဲ့သူတွေကတော့ဒီမြေပြင်ရှိတဲ့နေရာထွေးကြတယ်တချို့လဲဒီ
အများပြည်သူနေရာတွေမှာဥမာဖြင့်ဒီကွန်ကရစ်ခင်းထားတဲ့လက်ဖေးဆိုင်တွေပါတယ်အေးရှိတယ်ဆိုလို့ရှိရင်တချို့လည်းထွေးလိုက်ကြတာပဲတချို့ဆိုင်လေးတွေကတော့ကိုယ်ရောင်းတဲ့နေရာတွေပလတ်စတစ်ပေါ်လို့ရှင်ရှော့ချတဲ့အသေးစီတဲ့ဆိုင်လေးတွေရှိတယ်ကွန်တွင်းနဲ့ဒူဒီကွန်ရဆာလို့ဖြစ်လာတဲ့ပလတ်စတစ်အိတ်သေးလေးတွေကျွတ်အိတ်တွေအကြတော့ကျွန်တော်တို့တခါတည်းဒီမြေနဲ့ရေဟိုပို့ပြီး
Tunga, Sime Game, Kondri Twidari, Malojavu, Komasajavu, Nangano Timing and Bogo, Don Sansuji and Ninele, Lonzo, Hobioge Vuare, Tavimele Tue Badi Dega, Amyoda Amadui, Badi Dawen Shidu, Amyoda Kurenga, Laina Geje Mashige Babu. Baluwe chama ye ya sojo pibi, bawa pa wenje dwe tigai tigai, nyamalu miyoru ye konsare deligaro, kwe piaw duabu mluegu babu kmiya.
Akuro Ukraine nyama nanshin che si zemashi. Nyama nangyama anna tenbide naupai nubinya shimya ha nangyango sunkwa bi tenhaine agane kuta jwane nubinya ne yenbi, dola ye dwe pepagane pa wene bari. Nyama nidu Russia jujo sigu kaniya de Ukraine nangyan teka nubinya shindwi hale, nangyang sunkwa bi tcha nangyang kane, sipwe dwe kunyi birari shidalu tchukale sipwe de kura atabbe bi taipwe wente nubinya shindwi shini bari. Ukraine nyama lumyao ye taipwe nanshin che si zinga ne,
How sad is it? Soft power weapon. General Lenaga. I'm a general Lenaga soft power. I knew you.
မြန်မာကနဝင်တယောပညာရှင်ဦးတင်ကြီးရဲ့တပည့်ဖြစ်တဲ့လူငယ်တယောပညာရှင်ဖိုးဆံပဲဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုသူ့ရဲ့အမှုပညာနဲ့စက်ကျင်ခဲ့တဲ့လူငယ်သူတွေဖြစ်ပါတယ်နောက်ပိုင်းမှာစစ်တပ်ကဖမ်းဆီးဖို့စူးစမ်းရာကနေတယောပညာရှင်ဖိုးဆံဟာလူမျိုးရာကိုထွက်ပြေးပြီးတော့တော်လန်ရေးအတွက်တက်သေးဝင်သူတက်ကြွထားတဲ့အမှုပညာနဲ့ဆက်လက်တိုက်ပွဲ
င်းလာကြိုင်းနဲ့မြန်မာပြည်အရောက်တရာကျော်ပေါ့အဲ့ဒါကိုကျွန်တော်အိမ်ပြောတဲ့နေကနေကျွန်တော်ရှောက်ပါပေါ့ကျွန်တော်ပထမဆုံးဟိုလှုပ်ရှားတဲ့မှုပေါ့ဒါကတော့ဆန္ဒပြပြီဆန္ဒပြပြီးတော့ကျွန်တော်ဘာလို့လဲဆိုတော့ဟိုကြပြတချင်းပေါ့နော်ဒါအဲ့အဲ့လူဒီဆန္ဒပြတဲ့လူအုပ်ကြီးရဲ့ရှေ့မှာဂျားထဲမှာကျွန်တော်ဒီတော့နဲ့ကျွန်တော်ပါဝင်ခဲ့တယ်ဆန္ဒပြတော့ပေါ့ကျွန်တော်ပြီးတော့ညီညီအောင်ထနိုင်ပေါ့နော်ဒီကြာဆုံးသွားတာကျွန်တော်တို့ညို့အဲ့အဲ့နေ့မှာလည်းကျွန်တော်လူအုပ်ကြားထဲမှာတူတူရှိတယ်တူတူရှိတယ်တူတူပြေးကြတာပေါ့ကျွန်တော်ကိုပဲအများကြောင့်ကျွန်တော်စိတ်ထဲမှာအရန်အခန်းမရနိုင်ဘူးစိတ်ထဲတော်တော်ထိခိုက်တယ်ထိခိုက်တော့အဲ့ညမှာပဲအဲ့ဒီတွေးမိကြခဲ့ကျွန်တော်တရုတ်ယူကျွန်တော်နောက်ဆုံးတရုတ်နဲ့သွားပြီးတော့နှုတ်ဆက်နော်နောက်ဆုံးလုပ်ခဲ့အမလူတွေအများကြီးငိုကြကူကြပေါ့နော်ပြည်တာဟိုနည်းနည်းလေးအန်ရလေးညာဒါမှကျွန်တော်အညာတော်အမဗီဒီယိုရိုက်ပြီးတော့တင်လိုက်တော့အဲ့ဒီတင်တဲ့လူလေးရှိတော့အရင်ဗီဒီယိုကလေးဟိုပြန်တော့ဟိုတင်တဲ့လေးအမပိတ်လိုက်ရပေါ့နော်ထပ်ပိတ်လိုက်ရအာနာသိန်းအာသာပင်းထပ်ပြီးတော့ဟိုအိမ်မှာလာတင်နေတဲ့လူလေးတွေရှိအတူတူလည်းမတင်တော့ဘူးလုံရင်းကိစ္စကြီးဟင်ပြီးတော့ကျွန်တော်ဘာလုပ်လဲဆိုကျွန်တော်အိမ်မှာစတူဒီယိုရှိကျွန်တော်ဟိုစတူဒီယိုလေးနဲ့အဲ့လိုမျိုးတစ်ခုလုပ်နေရတာကိုသဘောကျတယ်ဆိုတော့အာကျွန်တော်အချင်းနေဖန်တီးရတယ်အချင်းနေဖန်တီးဆိုတာဒီဒီဟိုတော်လိုင်းကြီးထဲမှာ YouTube channel ဒီပြီးတချို့ရဲဘော်တွေကြပြလေးရွတ်ချင်တာပါညာကျွန်တော်ဒီဘက်ကနေကျွန်တော်တချင်းနေလုပ်ပြီးတော့ပို့ပြီးတော့သူတို့ပြီးတော့တချင်းနေကျွန်တော်ဒီ channel ကိုကျွန်တော်အဲ့ရန်ကုန်မှာတဲ့ကျွန်တော်စတူဒီယိုငန်းထဲကနေပြီးတော့လုပ်တာကျွန်တော်အဲ့လိုမျိုးလေးလုပ်တခြားအပိုင်းတွေတော့လုပ်တာရောရှိတခြားအပိုင်းကတော့တခြားဟိုဒီဒါနဲ့မဟုတ်ခင်နဲ့ပွားတယ်ခင်ဗျ။အဲအဲ့လိုမျိုးတွေပေါ့ကျွန်တော်ဇက်တိုက်လုပ်ခဲ့အဓိကတော့ကျွန်တော် music နဲ့ကြပြားတွေအတန်း background တွေတော်လိုင်းမှာဒီဝင်ဝင်ရမယ့် channel ပေါ့နော်အဲ့လိုမျိုးလုပ်ခဲ့။ပြီးတော့ဟိုဗာဖန်းခံရတာပေါ့နော်နာမည်ကံကောင်းထောက်မှသာလွတ်မြောက်သွားတဲ့ပြီးတော့ဒီဘေးရောက်လာတဲ့အချိန်မှာတော့ပို့ပြီးလှုပ်လှုပ်ခဲ့ ဟိုပြီးလောက်လောက်ဖြစ်တယ်ကျွန်တော်ကဒီဘက်မှာတော့ကျွန်တော်ဟိုပွဲတွေလုပ်ကြရပါတော့ခင်ဗျာဒီဘက်မှာလုံုံကြီးကတော့ဟိုကြီးကတော့ချီတာပေါ့ဟိုကျွန်တော်တို့ဒီကနေရတဲ့နောက်တန်းပေါ့ဗျာနောက်တန်းပေါ့ကျွန်တော်တို့ကနောက်တန်းကနေပြီးတော့ဒီဖန်ရအောင်ပါဖြစ်တယ်ဒါပေမဲ့ဟိုခွင့်ရေးရတာเนาะခွင့်ရေးရတယ်အဲ့ကြောက်ကိုမလွယ်ဘူးပေါ့နော်ခွင့်ရရတယ်အပူရီတာတို့နဲ့အခုသွားခွင့်ရတယ်အဲ့တော့သွားကျင်တာကတော့သူတို့ရန်ကိုပြင်ပြင်မှန်မှန်နဲ့ပေါ့နော်ဒီကျွန်တော်နိုင်ငံတို့သူတို့ရဲ့ဟိုပြောရရင်နှုတ်ပြမှုတွေသူတို့အိမ်မက်တွေဒါတွေဟိုဖြစ်ပြီးသူတို့ဟိုတန်တန်းနေတက်နေအဲ့တော့လုံးကြောက်လာတဲ့အချိန်မှာသူတို့တချင်းနေဆိုလိုက်မယ်ဟိုကျွန်တော်တို့သူတို့ဖြောပြေးလိုက်မယ်ဆိုလို့ရှိရင်ခဏဖြစ်ဟိုကျွန်တော်တို့လူကဟိုဟာလေတနစ်ကိုတခါခยีထွက်ကထွက်ဟိုထွက်ကျွန်တော်ဆိုဟိုရင်တော့ရန်ကုန်မှာအဲ့လိုထွက်ကမှာပေါ့တနစ်တခါဆုံးမှာအဲ့ခဏလေးကပဲဘာပြောအပန်းပြေလို့ခံစားရတာပေါ့နော်ဒီခยีလေးပြန်လာတော့တဲ့အင်အားတွေပေါ့ဟိုကျွန်တော်တို့ကလည်းအဲ့လိုမျိုးပေါ့သူတို့ရဲ့ဒီဖိုက်တန်လေးမှာကြုံလိုက်သူတို့တို့ကဒါခဏတော့အမောပြေသွားမယ်ခတ်သက်ပြီးတော့အင်အားတစ်ခုရသွားနိုင်သူတို့ခံစားချက်ခံယူချက်မျိုးနဲ့ကျွန်တော်တို့သွားပြီးတော့တော်ပြီပြစ်တာပါတကယ်လည်းတကယ်လို့ emotion အရင်ထည့်ရတဲ့ခီးတင်ပေါ့နော်ပျော်လဲပျော်ရတယ်ဝမ်းလဲဝမ်းနေရတယ်ပေါ့နော်တကယ်ကိုကျွန်တော်တို့တော့မမေ့နိုင်ဘူးခီးတင်ပေါ့မှာ
အလျာသူပဲရုရှားကျူးကျော်စစ်ကြောင်းနိုင်ငံကိုစွန့်ခွာရတဲ့ယူကရိန်းအနုပညာရှင်တွေရှိသလိုတချို့ကတော့နိုင်ငံတော်တိုက်ပွဲဝင်ရက်တက်ဆုံးရှုံးသွားတဲ့အမှုပညာတွေလည်းရှိပါတယ်။ယူကရိန်းထက်ကအမှုပညာရှင်များအကြောင်းကိုတော့အမေရိကန်ပြည်ထောင်စုမှဒုက္ခသည်ဖြစ်ခွလုံနေတဲ့ယူကရိန်းအဆိုတော်ကက်သရီနာကအခုလိုပြောပြပါတယ်
။ကျမတို့အရန်ကိုခက်ခဲပါတယ်။ကျမကိုကျမယုံကြည်မှုကင်းမဲ့လာတယ်လို့အနာဂတ်ရဲ့အိမ်မက်တွေလည်းပျောက်ဆုံးနေခဲ့ပါတယ်။ကျမဘဝတစ်လျှောက်လုံးတိဆောက်ထားတဲ့အရာတွေပျက်စီးသွားတယ်လို့ခံစားရပါတယ်။အဲ့ဒီအထဲမှာကျမရဲ့အကိုလိုချစ်ခင်ရတဲ့စိုက်ပစိုဖုန်းတီးတဲ့သူတယောက်ရှိပါတယ်။သူကကျမတို့ DY နဲ့ခုနှစ်နှစ်ကျော်လောက်အတူတူပါဝင်တီးခတ်ခဲ့ပြီးတော့နောက်တော့သူကတခြားစိန်ခံတင်မောပေါ်မှာပါသွားပါတယ်။ဒါပေမဲ့ကျမနဲ့သူနဲ့အဆက်အသွယ်အများနဲ့ရှိနေပါတယ်။စစ်ကြီးဖြစ်တော့သူကယူကရိန်းကိုပြန်သွားပြီးတော့ဖြောပြင်းလောကကိုစွန့်ခွာပြီးချစ်သားအဖြစ်နဲ့ရုရှားတွေကိုတိုက်ထုတ်နေခဲ့ပါတယ်။သူနာမည်ကစာကြီးလို့ခေါ်ပါတယ်စစ်ပွဲဖြစ်ပြီးတော့နောက်3-4လလောက်မှာအဆက်အသွယ်ရလို့သူနဲ့စကားပြောဖြစ်ပါတယ်ကျမကသူ့ကိုစိုးရိမ်နေလို့ပြောတော့သူကမစိုးရိမ်ဘူးပြောပြီးငါကနိုင်ငံအတွက်ကောင်းတဲ့အလုပ်လုပ်နေတာဖြစ်လို့ဘာမှစိုးရိမ်စရာမရှိဘူးလို့ပြန်ပြောပါတယ်မကြပါဘူးသူတို့တပ်ဖွဲ့တစ်ဖွဲ့လုံးရုရှားတပ်ရဲ့တိုက်ခိုက်မှုကိုခံရလို့လုံးဝအဆက်အသွယ်ပြတ်တောက်သွားပေမဲ့တင်ဆုံးတဲ့သူစီရင်ထုတ်ပြန်ချက်မှလည်းမတွေ့ရဘဲနဲ့စစ်ပွဲမှာပျောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တစ်ခုအနေနဲ့သာထုတ်ပြန်ခဲ့ကြပါတယ်
စစ်ပွဲရဲ့နောက်ကအမှုပညာသမားတွေရဲ့အကြောင်းတွေပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာဘလို့အကြောင်းတွေတင်ဆက်မလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ပါရှင်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအမေရိကန်တွေစီးလုံးညီညွတ်ချဖို့နိုင်ငံရေးအရသဘောထားကွဲပြားမှုတွေကနေအကြမ်းဖက်မှုတွေကိုရှောင်ရှားဖို့တင်းကြပ်နေညမှာတိုက်တွန်းပါတယ် Republican တွေရဲ့နိုင်ငံလုံးဆိုင်ရာညီလာခံတက်ဖို့ရောက်နေတက်ဖို့ Wisconsin ပြည်နယ် Milwaukee ကိုရောက်နေတဲ့ Trump ကလည်းညညွရေးအတွက်အလားတူတိုက်တွန်းပါတယ်။လာမယ့် November မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်အကြမ်းဖက်မှုတွေကိုတိုးလာမှာကိုစိုးရိမ်နေကြရတာပါ။ VOA သတင်းထောက် Anita Power ပေးပို့တဲ့သတင်းဆောင်မကိုတော့ကိုအောင်အောင်တင်ပြထားပါတယ်ရှင်။
American သမ္မတဟောင်းလည်းဖြစ် Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းလည်းဖြစ်တဲ့ Donald Trump Pennsylvania ပြည်နယ် Bethlehem မြို့မှာ2024 American သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေစဉ်မှာတနက်နေ့ပြစ်ခတ်လှုပ်ကြံခံရတာဟာ American သမိုင်းမှာအမဲဆက်ဆွန့်ထင်းစရာဖြစ်ခဲ့ပါတယ်။ဇွန်လ23ရက်နေ့ကလှုပ်ကြံမှုနဲ့ပတ်သက်လို့သမ္မတ Joe Biden ကသူ့ရဲ့ Oval ရုံးခန်းကနေ American နဲ့ညီညွတ်ဖို့တိုက်တွန်းခဲ့ပြီးအာဏာကိုကြီးစံတဲ့မဟုတ်ဘဲဆန္ဒမဲနဲ့သာအဆုံးဖြတ်ခံယူဖို့တိုက်တွန်းပြောဆိုပါတယ်။
My fellow Americans, I want to speak to you tonight about
ကျွန်တော်တို့ American တွေအနေနဲ့နိုင်ငံရေးအရသဘောထားကွဲပြားမှုတွေကနေကိုယ်ထိလက်ရောက်ကျူးလွန်တာတွေမလုပ်ဖို့တိုက်တွန်းချင်ပါတယ်။ကျွန်တော်တို့အကြသဘောထားတိုက်ဆိုင်ခြင်းမှာတိုက်ဆိုင်ပေမဲ့လည်းရန်သူတွေတော့မဟုတ်ပါဘူး။ကျွန်တော်တို့ဟာတမြေတည်းနေကြတဲ့မိတ်ဆွေတွေလှုပ်ဖော်ကင်ပတ်တွေဖြစ်ကြပြီးတော့ အရေးကြီးဆုံးသတိပြုစရာကတနိုင်ငံနဲ့သားအမေရိကန်တွေဖြစ်တယ်ဆိုတာပါကျွန်တော်တို့အတူတကွစီးလုံးရပါမယ်ပန်ဆယ်ဗေးနီးယားကဒေါ်နယ်ထရန့်မဲဆွယ်စီယုံပွဲကိုပြစ်ခတ်တာကကျွန်တော်တို့သွားနေတဲ့နိုင်ငံကြီးလမ်းကြောင်းပေါ်ကအခင်းကျင်းနဲ့ပတ်သက်လို့ပြန်လည်သုံးသပ်စဉ်းစားရမယ့်အချိန်တန်ပြီဆိုတာကိုသတိပေးလိုက်တာလည်းဖြစ်ပါတယ်အခုကျွန်တော်တို့လက်ရှိအနေအထားရှေ့ကိုဘယ်လိုဆက်သွားကြမလဲဆိုတာပြန်ပြီးဝေဖန်ဆန်းစစ်ရအောင်ပ
ါ Republican တွေရဲ့နိုင်ငံလုံးဆိုင်ရာညီလာခံကျင်းပမယ့် Wisconsin ပြည်နယ် Milwaukee မြို့ကိုတနင်္ဂနွေနေ့ညကရောက်လာတဲ့ Donald Trump ကလည်းညီညွတ်ဖို့တိုက်တွန်းခဲ့ပါတယ်အဲ့ဒီညီလာခံမှာ Trump မှာ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းတရားဝင်ဖြစ်လာဖို့ရှိပါတယ်လုံခြံခံရမှုအတွင်းထရမ့်ရဲ့အကြောက်တရားကင်းမဲ့တဲ့ပြုမှုချက်နဲ့ပတ်သက်ပြီးသုံးသက်သူတွေကအခုလိုပြောပါတယ
် It will have a huge impact on this election.
ယူကောက်ပွဲနဲ့နိုင်ငံရေးအခင်းကျင်းပေါ်အကြီးကျယ်တက်ရောက်ပါလိမ့်မယ်။တမိုင်းအစဉ်လာအရာထရမ့်ကိုထောက်ခံသူတွေကပိုပြီးထောက်ခံလာကြနိုင်ပါတယ်။နိုင်ငံရေးအရာအကြမ်းဖက်မှုကိုလက်မခံနိုင်သူတွေနိုင်ငံရေးသဘောထားကွဲပြားမှုတွေကနေအန္တရာယ်တစတာစကြီးမားလာတာကိုလက်တွေ့မျက်မြင်ရင်ဆိုင်လာသူတွေကြောင့်ယူကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးပေါ်တက်ရောက်မှုတွေရှိလာပါလိမ့်မယ်။
လုံခြံခံရမှုဖြစ်စဉ်ကနေအရေးကြီးတဲ့သင်ခန်းစာကိုတင်ယူနိုင်ခဲ့တယ်လို့ Trump ကိုထောက်ခံသူတွေကပြောပါတယ်နိုင်ငံတနိုင်ငံအနေနဲ့ဥတည်သွားနေတဲ့လမ်းကြောင်းမှာလူပုဂ္ဂိုလ်ဆိုတာထက်စနစ်ကသာပိုအရေးပါတယ်လို့ဆိုပါတယ
် I mean it was both a really terrible day
မေဂန်ဒီမိုကရေစီအတွက်လည်းအမဲဆက်ဆွန့်တင်းစေတဲ့နေ့ရဖြစ်ပေမဲ့သင်ခန်းစာများပြားတင်ကြားလေ့လာခွင့်ရတဲ့နေ့တည်းလည်းဖြစ်ပါတယ်တမတာထရန့်ကိုထောက်ခံသူပဲဖြစ်ဖြစ်မထောက်ခံတဲ့သူပဲဖြစ်ဖြစ်အမေရိကန်ဒီမိုကရေစီစနစ်ဟာလူအများထင်ထားတဲ့ပို့ပြီးတော့ခိုင်မာအားကောင်းတဲ့စနစ်ဖြစ်ပါတယ
်ဩဂုတ်လအတွင်းအီလီနွိုက်ပြည်နယ်ရှီကာဂိုမြို့မှာဒီမိုကရက်တစ်ပါတီကလည်းနိုင်ငံလုံးဆိုင်ရာညီလာခံကျင်းပဖို့ရှိနေတာပါ
I have argued elsewhere that we are very likely to see political violence.
ဒီကောက်ကလာမှာနိုင်ငံရေးအကြမ်းဖက်မှုတွေတွေ့လာရနိုင်ပါတယ်။အခုထိတော့ဒီပြစ်ခတ်မှုဟာအဆိုးအဝါဆုံးဖြစ်ပေမဲ့ဒီတဲ့ပိုပြီးဆိုးဝါးတာတွေဖြစ်မလာဘူးလို့ထင်စရာအကြောင်းမရှိပါဘူး
။သမရကိုစရဲလောင်းနှစ်ဦးလုံးကတော့ညီညွတ်ရေးနဲ့အကြမ်းဖက်တာကိုရှောင်ရှားဖို့အမေရိကန်တွေကိုတိုက်တွန်းပါတယ်။ဒါပေမဲ့လည်းနိုင်ငံကိုဦးဆောင်ဖို့ဘသူနောက်မှာတညီတညွတ်ထဲရပ်တည်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေသေးပါခင်ဗျာ။
ကိုအောင်အောင်ပြပြပေးခဲ့တာပါရှင်တောတာရှင်များရှင်မင်္ဂလာပွဲကျင်းပချင်းသူတွေအတွက်ဘရာဇီးနိုင်ငံ Rio de Janeiro မြို့ဟာရေပန်းစားတဲ့နေရာတစ်ခုဖြစ်နေပါတယ်မင်္ဂလာမောင်နှံတွေအတွက်ဘလို့ဆွဲဆောင်မှုတွေရှိနေလို့လဲဆိုတာကိုမဆွမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့လေ့လာကြရအောင်ပါရှင်
ယေရှုခရစ်တော်ကအားလုံးကိုယဉ်ဖွင့်ကြိုဆိုနေတဲ့ပုံဖြစ်အောင်ထုစစ်ထားတဲ့အေယာမခရစ်တရတီမာယုတ်ထူကြီးဟာဘရာဇီးနိုင်ငံကိုအကိုစားပြုတဲ့အထင်ကရယုတ်ထူကြီးဖြစ်ပါတယ်။ကောကိုဗာဒူတောင်ပေါ်မှာ68ပေအမြင့်ရှိတဲ့ယေရှုယုတ်ထူကြီးကရီယိုဒီဂျနေရိုမြို့ကိုအပေါ်စီးကနေမိုးထားတယ်လို့ဖြစ်နေပါတယ်။ခေတ်သစ်အံ့ဘွယ်ခုနှစ်ခုထဲမှာပါတဲ့ခရစ်တရတီမာအေယာမယေရှုခရစ်တော်ယုတ်ထူကြီးအပြင်လှပတဲ့ပင်လယ်ကမ်းခြေတွေတောင်တန်းတွေနဲ့ Rio de Janeiro မြို့ဟာကမ္ဘာလှည့်ခီးသွားဧည့်သည်တွေအလားအများဆုံးကမ္ဘာမြို့တွေထဲမှတစ်ခုပါဝင်ပါတယ်။အခုတော့ကမ္ဘာလှည့်ခီးသွားတွေတင်တာမကကမ္ဘာတွန်းကမင်္ဂလာဆောင်ခြင်းသူတွေပါအလားများနေတယ်လို့ဘရာဇီးခီးသွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်။ Rio de Janeiro မြို့ကတောင်တွေပေါ်မှာအကျော်ကြားဆုံး Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါနှမ်းမြင်နေရတဲ့ Canter Hall နေရာမှာနေဝင်ချိန်အလှကိုနောက်ခံထားပြီးမင်္ဂလာပွဲကျင်းပနေတဲ့မင်္ဂလာမောင်နှံကRio မြို့ကနေမိုင်300ကျော်အဝေးမှာရှိတဲ့ São Paulo မြို့ကဖြစ်ကြပါတယ်
။ Então mesmo hoje atualmente morando em São Paulo, a gente
ကျွန်တော်တို့က São Paulo မှာနေပြီးမဲ့ကျွန်တော်တို့နှစ်ယောက်လုံးကမင်္ဂလာပွဲကိုအထင်ကရနေရာမှာလုပ်မယ်လို့ပထမဦးစားပေးရွေးခဲ့ကြပါတယ်။ဒီနေရာက Rio မြို့နယ်လေကပ်နေပါတယ်။ Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရပါတယ်။ကျွန်တော်တို့မင်္ဂလာပွဲကိုလှကြတဲ့ဧည့်သည်တွေကိုမမေ့နိုင်စရာရှုခင်းအလှနဲ့တွေ့ကြုံပေးချင်တာပါ။
သူတို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကလည်းဆာပေါလိုမြို့ကနေလာကြတာပါအခုလိုရီယိုမြို့ကရှုခင်းအလှနေရမြို့တွေမှာမင်္ဂလာပွဲလှုပ်ချင်သူတွေပိုပိုများလာနေတယ်လို့မင်္ဂလာပွဲစီစဉ်တဲ့လုပ်ငန်းတွေကပြောကြပါတယ်အထူးသဖြင့်ကိုယ့်နေရမဟုတ်တဲ့ထူးထူးခြားခြားနေရာတစ်ခုမှာတကူးတကသွားပြီးပွဲလှုပ်ချင်ကြသူတွေကြားမှာရီယိုဒီဂျနေရိုမြို့ကမျက်စိကျစရာဖြစ်နေတာပ
ါအဓိကကတော့ရှုခင်းကတိတ်လာလို့ပါကျမတို့ကပင်လယ်အလှကိုတိတ်တဘောကြတော့ပင်လယ်နောက်ခံတဲ့နေဝင်အလှကိုမြင်ချင်တယ်လေဒီနေ့ကတော့ဘုရားသခင်ယေရှုကြောင့်ရာဇီဥတုကလည်းတိတ်ကိုတာယာပြီးတကယ်ကိုပြည့်စုံတဲ့နေ့တစ်နေ့ဖြစ်ပါတယ်
အခုလိုကဘာအထင်ကြီး Christ the Redeemer ရုပ်ထုကြီးနဲ့တခြားရင်ကျေးမှုဆိုင်ရာ Carnival ပွဲတော်တွေကြောင့် Rio de Janeiro မြို့ကိုလာလည်ကြတဲ့ကဘာလက်ခီးသွားဧည့်သည်ကတစ်နှစ်ကိုတန်းနဲ့ချီရှိပါတယ်ဒီလိုနိုင်ငံတကာကလာလည်နေကြသူတွေအပြင်မင်္ဂလာပွဲတွေလာရောက်ကျင်းပသူတွေများလာတာကြောင့်မင်္ဂလာပွဲဆိုင်ရာကုန်စည်ပြပွဲတွေမှာနိုင်ငံသားတွေကိုပါဆွဲဆောင်နိုင်ဖို့အာရုံစိုက်လာကြပါတယ
်။ A procura aqui na capital é muito grande, nós temos o Cristo Redentor,
Ponte Christ the Redeemer နဲ့ Sugarloaf တောင်ကြီးရှိတဲ့နေရာတွေကိုနိုင်ငံတကာအဲ့တဲ့တိုင်းအရောက်သွားကြင်ကြသလိုနိုင်ငံသားကနေလာပြီးမင်္ဂလာပွဲလာလို့ခြင်းတွေလည်းသိများပါတယ်။မင်္ဂလာပွဲစည်းအခွင့်တိုးတက်နေတဲ့အတွက်ခီးသွွားလုပ်ငန်းကိုလည်းတစ်နှစ်ပတ်လုံးတိုးတက်အောင်အထောက်အကူပြုရမှုကျွန်တော်တို့တကယ်ဝမ်းသာပါတယ
်။တခြားကနေရီယိုကိုလာပြီးမင်္ဂလာပွဲကျင်းပကြတဲ့အနေနဲ့ Christ the Redeemer ရုပ်ထုကြီးရှိတဲ့နေရာကိုပထမဦးစားပေးရွေးချယ်ကြတယ်လို့မင်္ဂလာပွဲစီစဉ်ပေးသူတွေကပြောကြပါတယ
်။မတူညီတဲ့အတွေ့အကြုံဖြစ်ပါတယ်။မင်္ဂလာမောင်နှံတွေ့တယ်မဟုတ်ပဲမင်္ဂလာပွဲပြင်ဆင်ပေးသူအားလုံးအတွက်လည်းမမေ့နိုင်စရာအတွေ့အကြုံတွေရစေပါတယ်။
သူတို့သမီးသူတို့သားတွေအတွက်နံပါတ်1ဦးစားပေးနေရဖြစ်နေတဲ့ Rio de Janeiro မြို့မှာတခြားကလာပြီးကျင်းပတဲ့မင်္ဂလာပွဲဘလောက်များတယ်ဆိုတာလောလောဆယ်စစ်တမ်းအတိအကျမရှိသေးပေမဲ့နေရာရချင်းမရနိုင်လောက်အောင်များနေတယ်လို့ပြည်내ခေသွားဝင်ကြီးကပြောပါတယ်
Cristo Redentor tem casamentos, parece que são mais de 200 casamentos por ano.
Christ the Redeemer ရုပ်တုကြီးခြေရင်းမှာကျင်းပကြတဲ့မင်္ဂလာပွဲပေါင်းကတစ်နှစ်တစ်နှစ်ကို200ကျော်ပါတယ်။တစ်ခါတလေပွဲလုပ်ခြင်းသူရှိတာတောင်ရက်ချင်းမရကြတာမျိုးတွေရှိပါတယ်။အထူးသဖြင့်မင်္ဂလာပွဲတီးတန့်ကျင်းပတဲ့နေရာတွေမှာလည်းတစ်ခါတခါရက်ချင်းအလုံးပြည့်နေတာမျိုးလိုချင်တဲ့ရက်မရတာမျိုးတွေဖြစ်နေကြပါတယ်။အဲ့ဒါတွေကိုကြည့်ရင် Rio de Janeiro မြို့မှာမင်္ဂလာပွဲလာလို့ချင်သူတွေများနေတယ်ဆိုတာသိနိုင်ပါတယ
်1922ခုနှစ်မှာအုံမြစ်ချခဲ့ပြီးတော့1932ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ Christ the Redeemer ယေရှုရုပ်ထုကြီးရဲ့ခြေရင်းမှာမင်္ဂလာဆောင်ပွဲတွေကို2015ခုနှစ်မှာတည်းကစတင်ကျင်းပနေတာဖြစ်ပါတယ်မြို့ကန်ကြော်ကြတဲ့အမှုပညာရှင်တယောက်ကအာယုံမတက်ခင်ဒီနေရာမှာမင်္ဂလာပွဲကျင်းပခဲ့တာကနေမြို့ရဲ့အထင်ကြီးနေရာမှာမင်္ဂလာပွဲလုပ်တာခေတ်ဆားလာခဲ့တာပါကဘာတဝန်ကခီးသွွားဧည့်သည်တွေရောက်မလာခင်မနေ့လင်းအားကြီးအချိန်မှာမင်္ဂလာပွဲကျင်းပနိုင်ဖို့အတွက်ဧည့်သည်တွေမနေ့9နာရီလောက်ထဲကရောက်နေကြပါတယ်
Nesse momento a gente está correndo aqui um pouquinho contra o tempo, né? Porque a gente já tá com a
Aku so yin jama ro nen ne a chei lu ni ja ya ba de. Ae de ri le sa yauk ni ja ba bi. Ni ma twat khin mingala pwe o sa bo lu ba de. Pwe sa de a chei ne pi de a chei ga taik ko a ye ji ba de. Kaba le khi de ri yauk ma la khin a long tain se pi si ni bo lu ba de.
ဒီမင်္ဂလာပွဲကျင်းပနေတဲ့ဇုံတွဲကလည်းရီယိုမြို့ကနေမိုင်900ကျော်ဝေးတဲ့ကူတီချီဘာမြို့ကလာကြတာဖြစ်ပါတယ်။အခုလိုတခြားမြို့မှာမင်္ဂလာပွဲကိုလာကျင်းပရတဲ့အတွက်ပိုအလုံးရှုပ်ပေမဲ့လည်းဒီနေရာမှို့တခြားဘယ်မှနေမှမတူတဲ့အမှတ်ရစရာအတွေ့အကြုံတွေရတယ်လို့သူတို့သမီးကပြောပါတယ်
။ Well, uma vista única, um casamento único. É tudo
ရှုခင်းအလားကဘာနေမှမတူသလိုဒီနေရာမှာပဲထူးထူးခြားခြားစိတ်ရဲ့စွမ်းအားကိုခံစားရပါတယ်။တခြားဘယ်မှမမရပါဘူးဒီလိုနေရာမှာမင်္ဂလာပွဲကျင်းပရတာတကယ်ကိုထူးခြားလှပါတယ
်ဘရာဇီးနိုင်ငံကအထင်ကရလူသိများတဲ့ Christ the Redeemer ရုပ်ထုကြီးခြေရင်းမှာမင်္ဂလာဆောင်ကြသူတွေအနေနဲ့အခမ်းအနားကိုမနေ့9နာရီခွဲမတိုင်ခင်မှာအားလုံးရှင်းလင်းပေးကြဖို့လိုပါတယ်ကမ္ဘာအံပွဲခုနှစ်ခုတည်းပါတဲ့ရုပ်ထုကြီးစီလာကြတဲ့နိုင်ငံတကာကကမ္ဘာလက်ခီးသွွားဧည့်သည်တွေကိုမနေ့7နာရီကစပြီးဝင်ခွင့်ပေးတာမို့ဧည့်သည်တွေရောက်မလာခင်အခမ်းအနားတွေကိုအပြီးသတ်ကျင်းပကြရပါတယ်ခီးသွွားဧည့်သည်တွေကိုလာခွင့်ပြုချိန်ပိတ်လိုက်တဲ့ည9နာရီနောက်ပိုင်းမှာလဲမင်္ဂလာအခမ်းအနားတွေကျင်းပကြပါတယ်။ညဘက်မှာဆိုရင်တော့ Rio de Janeiro မြို့ရဲ့ညအလှကိုအပေါ်စီးကနေမြင်နေကြရမှာပါ။တကယ်လို့နေ့ဘက်အချိန်မှာမင်္ဂလာဆောင်ကျင်နေဆိုရင်တော့အေယာမယေရှုရုပ်ထုကြီးထဲမှာရှိတဲ့ဖျားချောင်းလေးထဲမှာအချင်းယုံမင်္ဂလာပွဲလုပ်လို့ရပါတယ်ရှင်။ကျွန်မဆူမြတ်မမ
တင်ပါစင်ကနာရီကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
ညောင်းအတ္တလန်တိတ်စီရေမဟာမိတ်နေတိုအဖွဲ့တည်ထောင်မှု85နှစ်ပြည့်အစည်းအဝေးကိုတက်ရောက်လာကြတဲ့အဖွဲ့ဝင်နိုင်ငံကောင်းဆောင်တွေနဲ့မိဖက်နိုင်ငံကိုယ်စားလှယ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဝါရှင်တန်မှာကြိုဆိုခဲ့ပါတယ်ဝါရှင်တန်သဘောတူစာချုပ်ကိုဒီမှာပဲလက်မှတ်ရေးထိုးခဲ့ကြပြီးကမ္ဘာသမိုင်းမှာအကြီးမားဆုံးနဲ့အထူးရောက်ဆုံးကာကွယ်ရေးမဟာမိတ်အဖွဲ့ဖြစ်တဲ့မြောက်အတ္တလန်တိတ်စီရေမဟာမိတ်အဖွဲ့ကိုတည်ထောင်ခဲ့ပါတယ်ဒီကနေ့မှာတော့ NATO အဖွဲ့ပုံမအားကြီးလာပြီးအရင်အမြင့်တွေလည်းပိုအားကောင်းလာတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်
။ It's good that we're stronger than ever because this moment
အရင်ကတည်းကပိုပြီးတော့အားကောင်းလာတယ်ဆိုတော့ကောင်းမွန်တဲ့အရာပါ။ဘာဖြစ်လို့လဲဆိုတော့ဒီကာလဟာ NATO အဖွဲ့ရဲ့စုပေါင်းအင်အားတွေလိုအပ်နေတဲ့သမိုင်းဝင်အချိန်အခါဖြစ်နေလို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80လောက်ကတည်းကကမ္ဘာဒေသအတော်များများမှာတည်ငြိမ်နေတဲ့အခြေအနေတွေကိုအာဏာရှင်တွေပြောင်းပြစ်ချနေကြပါတယ်။အကြံဖက်အုပ်စုတွေဟာလူမှုအတိုင်းဝန်းကအခြေအနေတွေပြန်မလာဖြစ်ပြီးတော့နာကျင်ထိခိုက်မှုရှိအောင်ဆက်ပြီးတော့ကြံစည်ဆောင်ရွက်နေပါတယ်။ဥရောပမှာဆိုရင်ရုရှားသမ္မတပူတင်ကယူကရိန်းကိုဆက်ပြီးတော့ကျူးကျော်တိုက်ခိုက်နေပါတယ်။ယူကရိန်းကိုအပြေအဝထိန်းချုပ်နိုင်ဖို့ပူတင်ကလိုလားနေတာပါ။ယူကရိန်းနိုင်ငံမှာတင်ပူတင်ရဲ့လှုပ်ရက်တွေရပ်သွားမှာမဟုတ်ဘူးဆိုတာကျွန်တော်တို့သိကြပါတယ်။ကျွန်တော်တို့အမားလုံးမိလို့မဖြစ်ပါဘူး။ပူတင်ကိုယူကရိန်းကဟန်တားနိုင်ပါလိမ့်မယ်။NATO အဖွဲ့ဖက်ကတညီတညွတ်တဲ့အပြည့်အဝပံ့ပိုးကူညီမယ်ဆိုရင်ဖြစ်နိုင်ပါတယ်။ NATO အဖွဲ့ရဲ့အားပေးထောက်ခံမှုကိုလည်းယူကရိန်းကအပြည့်အဝရရှိထားပါတယ်။ယူကရိန်းနဲ့နိုင်ငံလုံးလုံးရဲ့သဘောတူညီမှုစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့ NATO မဟာမိတ်နိုင်ငံနှစ်ဒါဇင်လောက်ရှိပြီးတော့ထပ်တိုးလာဖို့ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုပါတယ်။ American ပြည်ထောင်စု၊ Germany, Netherlands, Romania နဲ့ Italy နိုင်ငံတို့ကယူကရိန်းကိုနောက်ထပ်မဟာဗျူဟာမြောက်လေကြောင်းရန်ကာကွယ်ရေးစနစ်၅ခုပေးအပ်မယ်လို့လည်းသမ္မတဘိုင်ဒန်ကကြေညာခဲ့ပါတယ်။လာမယ့်လတွေအတွင်းအမေရိကန်နဲ့မိဖက်နိုင်ငံတို့ကယူကရိန်းအတွက်နည်းပြဟာမြောက်လေကြောင်းရန်ကာကွယ်ရေးစနစ်ဒါဇင်နဲ့ချီပေးပို့သွားဖို့ရည်ရထားတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒီစစ်ပွဲမှာရုရှားတို့ကြာရှုံးနေပြီဆိုတာတန်ပြန်ရှိစရာမလိုပါဘူးလို့လည်းသမ္မတဘိုင်ဒန်ကပြောဆိုသွားပါတယ်
။ More than 2 years in the Putin's war of choice, his losses are staggering.More than 350,000 Russian troops.
စစ်ပွဲဆင်နွှဲနေတဲ့နနစ်ကျော်ကာလအတွင်းပူတင်ဖက်ကဆုံးရှုံးမှုအတော်ကြီးပါတယ်။ရုရှားတပ်သား3သိန်းခွဲလောက်တည်ဆုံးတရာရခဲ့ပါတယ်။လူငယ်အများစုပါတဲ့ရုရှားပြည်သူတသန်းလောက်ဟာလည်းသူတို့နိုင်ငံထဲမှာအနာဂတ်ကင်းမဲ့နေတဲ့အတွဲဆိုပြီးတော့တိုင်းပြည်ကထွက်ခွာသွားကြပါတယ်။ Kiev မြို့ကတော့နနစ်ခွဲကျော်စစ်ပွဲကြမှာခုချိန်ထိမမမမရပ်တည်နေဆဲဖြစ်ပြီးမယိမ်းမယိုင်ဆက်လက်ရပ်တည်နေမှာဖြစ်ပါတယ်။နေတိုးကတော့ကမ္ဘာလုံးကျုံရေးကိုအကာအကွယ်ပေးနေတဲ့ခန္ဓာကြီးအဖြစ်ဆက်လက်ရပ်တည်နေပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ
် Again and again at critical moments we chose unity over disunion progress over retreat freedom over tyranny hope
အရေးကြီးတဲ့အချိန်အခါတွေရောက်လာတိုင်းတွေ့ဝဲမှုထက်စီလုံးညီညွတ်မှုဆုတ်ခွာမှုထက်ရှေ့ဆက်တိုးမှုဖိနှိပ်မှုထက်လွတ်လပ်မှုအကြောက်တရားထက်မျှော်လင့်မှုတွေကိုကျွန်တော်တို့အချိန်ချင်းရွေးချယ်ခဲ့ကြပါတယ်အတ္တန်ဒိတ်တစ်ဖက်ချမ်းကမဟာမိတ်နိုင်ငံတွေနဲ့ထက်တူငြင်းချမ်းပြီးတော့တာယာဝပြောရေးဆိုတဲ့ဘုံရည်မှန်းချက်ပန်းနိုင်ကိုကျွန်တော်တို့ဖွဲ့ကဆက်လက်ထောက်ခံပံ့ပိုးပေးနေပါတယ်။အဲ့ဒီရည်မှန်းချက်တွေဒီကနေ့မှရောနောက်အနာဂတ်အထိဆက်လက်တည်မြဲနေအောင်နေတိုးအဖွဲ့ကဆောင်ရွက်သွားဖို့အစဉ်သင်မယ်ဆိုတာကြေညာနိုင်ဖို့အတွက်ဒီညီလာခါမှာစုဝေးရောက်ရှိလာတာဖြစ်ပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်။
အမေရိကန်ဆူရရဲ့သဘောရအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။အခုတော့သတင်းချင်းချက်ကိုတင်ပြပါမယ်ရှင်။ American Republican Party ညီလာခံရဲ့ဒုတိယနေ့မှာတော့လူဝင်မှုချစ်ချက်ရေးမူဝါဒကိုအဓိကထားပြောဆိုနေကြပါတယ်။လူဝင်မှုချစ်ချက်ရေးဟာသမ္မတဟောင်းထရန့်ရဲ့အဓိကနိုင်ငံရေးမူဝါဒဖြစ်သလို2015သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာ Republican Party တွင်အခြေခံအင်အားစုရရှိစေခဲ့တဲ့ကိစ္စလည်းဖြစ်ပါတယ်။သမ္မတဂျိုးဘိုက်တန်ကတော့အမေရိကန်နိုင်ငံနီဗာဒါပြည်နယ်မှာအမေရိကန်အချိန်အင်ကာနေ့နေ့လယ်မဲဆွယ်စည်းရုံးရာမှာတနိုင်ငံလုံးညီညွတ်ကြဖို့ထပ်မံဆော်ဩခဲ့ပါတယ်။အမေရိကန်နိုင်ငံရေးကပြင်းထန်လွန်လာတယ်လို့လည်းသမ္မတဘိုက်တန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုနယူးဂျာစီပြည်နယ်အထက်လွှတ်တော်အမတ်ဘော့မနန်ဒက်စ်ဟာနယူးဂျာစီလုပ်ငန်းရှင်၃ဦးထံကငွေရွှေနဲ့ဇင်ကန်ကားတစ်စီးလပ်ယူခဲ့တာကြောင့်အပြစ်ရှိကြောင်းအင်ကာနေကဆုံးဖြတ်လိုက်ပါတယ်။နယူးယောက်မြို့ဖက်ဒရယ်တရားရုံးမှာဂျူရီအဖွဲ့ကအခုလိုဆုံးဖြတ်တာဖြစ်ပါတယ်။ဘော့မနန်ဒက်စ်ဟာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်ရှင်။
Now some ya three chincho caro tilau babeshi, diminet to a season tolo y muga nalang pipare, sabaisanya inchinia caro glen campbe pipareshi, thota shimiane de guam yama bidu bida alon kuyo sepa shunlan chemi chabasishi, viego abinasinet dole chizu demare, chema thingy type bashi.